Welcome to the Voice of America in Burmese.
မြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးရန်တွေပေါင်းကကင်းရှင်းကြပါစေခင်ဗျာ VOA အမေရိကန်တိုင်းရင်2021ခုနှစ်ဇွန်လ9ရက်ဗိုလ်ဒူးညဘက်ရေဒီယိုစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီအစီအစဉ်မူကကျွန်တော်ကြော်ကြော်သိမ်းပါဒီစီစဉ်နေကိုလိုင်းလုံးမီတာ38 32 58နဲ့ဒုတိယနာရီဘက်မှာလိုင်းလံမီတာ190 kHz 905တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA website burmese.voanews.com နဲ့ Facebook စာမျက်နှာVOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ဒီနေ့ညအစီအစဉ်မှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုအရင်ပြောပြမှာဖြစ်ပြီးသတင်းပေးပို့ချက်တွေထဲမှာတော
့ဒီနေ့ရှေ့ရက်နေ့တုန်းကဖက်စီခံပြီးတော့ကိုယ့်ရက်နေ့မှာဒီစစ်တုံးကြီးမှာတည်ဆုံးသွားခဲ့တဲ့အကိုကပြားဆရာကိုကတ်ပြီးအပါဝဲဒီမှာတနိုင်ငံလုံးမှာရှိတဲ့ဒီကြာဆုံးသွားခဲ့တဲ့အာသာမီတွေအတွက်ကျွန်တော်တို့အနေအောင်အင်ဂျီတွေဝှဆင်းပြီးတော့ဝန်ထဲချင်းပိတ်မှတ်တွေကျွန်တော်တို့လုပ်ဆောင်နေ
ဒီကနေ့ဆန္ဒပြပွဲတွေနဲ့ပောက်ကွဲမှုဖြစ်ခဲ့တာတွေကိုအပြည့်အစုံကြည့်ရပါမယ်ဖန်စီကန်ရရတဲ့မုံရွာဆန္ဒပြခေါင်းဆောင်ကိုဝေမူးနိုင်ကိုထောင်လွှင့်တရားရုံးမှာရုံးထုတ်ခဲ့တာ AA အဖွဲ့ခေါင်းဆောင်ရဲ့ညီနေညမအပါအဝင်10ဦးပြန်လွတ်လာတာမုံညညွေးပါတီကိုစားပြုရုပ်ောက်ပုတ်ဝင်ခဲ့ပြီးလွတ်တော်ကိုယ်စားလှယ်လောင်းလှုပ်ကြံခံရတဲ့အပေါ်ပါတီကဘာပြောတယ်လဲဆိုတာနဲ့မင်းတက်နဲ့ဒီမော့ဆိုဘက်ကစစ်ဘေးရှောင်တွေအခြေအနေနဲ့တိုက်ပွဲသတင်းတွေကိုပြောပြပါမယ်တရင်ပတ်စင်ကန်ရရဖြစ်လူလူနဲ့ကျမ်းမာရေးသတင်းသုံးသပ်ချက်နဲ့အားကစားသတင်းလွှာတွေကိုထုတ်လွှင့်မှုရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုနားလောင်နဲ့ကိုဝေမင်းတို့ကပြောပြပါမယ်ခင်ဗျာ
ကြရပြည်နယ်ထဲမှာမြန်မာစစ်တပ်ကလက်နက်ကိုင်နဲ့အရက်သားမခွဲကြဘဲအကြမ်းဖက်ပစ်ခတ်တိုက်ခိုက်နေရာတွေကိုရှုံချပြီးတော့အကြမ်းဖက်တိုက်ခိုက်မှုတွေချက်ချင်းရပ်တန့်ဖို့မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကတောင်းဆိုလိုက်ပါတယ်။မြန်မာစစ်တပ်ရဲ့တိုက်ခိုက်မှုတွေကြောင့်ကြရပြည်နယ်မှာလောလောဆယ်အိုးအိမ်ဆွန့်ခွာထွက်ပြေးရသူတသိန်းလောက်ရှိနေပြီးတော့သူတို့အတွက်အစားအသောက်ခါနဲ့အကာအကွယ်ရရေးတကြီးလိုအပ်နေတဲ့အကြောင်းနိုင်ငံတကာအသံဝိုင်းနေတဲ့ဒါကိုလစ်လျူရှုံမထားဖို့လက်ရှိအခြေအနေပေါ်မှာချက်ချင်းတုံ့ပြန်မဆောင်ရွက်နိုင်မှုဆိုရင်တော့ဖေဖော်ဝါရီလတရက်နေ့စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းအစာအစာပြက်လက်မှုနဲ့ရောဂါပိုးပေတွေကြောင့်လူတွေအများပြားတိတ်ဆုံးရတဲ့အဖြစ်ဆိုတွေကြုံတွေ့လာရနိုင်တယ်လို့မစ္စတာအန်ဒရူးစ်ကမနေ့ကပဲကြေညာချက်ထုတ်သတိပေးလိုက်တာပါလူသားချင်းစာနာမှုအကူအညီတွေရေးတကြီးလိုအပ်နေတဲ့ဒုက္ခတွေအတွက်အကူအညီတွေမပေးနိုင်အောင်မြန်မာစစ်တပ်ကလမ်းတွေကိုပိတ်ဆို့ဟန်တားတာတွေအပြင်အများပြည်သူသွားနေတဲ့လမ်းမတွေပေါ်မှာမိုင်းထောင်တက်ခဲ့တာတွေအထိလုံနေတယ်ဆိုတဲ့သတင်းတွေကိုလည်းသူရရှိတဲ့အကြောင်းမစ္စတာအန်ဒရူးစ်ကပြောပါတယ်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့လည်းဒီအခြေအနေကိုဝိုင်းဝန်းဟန်တာပြီးတော့လိုအပ်တဲ့နေရာတွေအတွက်လူသားချင်းစာနာမှုအကူအညီတွေဖြန့်ဝေပေးနိုင်အောင်မြန်မာစစ်တပ်ကအရက်သားပြည်သူတွေကိုပြစ်ခတ်တက်ခဲ့တာဘုံကျဲတက်ခဲ့တာတွေရပ်တန့်ဖို့မြန်မာစစ်ကောင်းဆောင်ကိုဖိအားတိုးမြင့်ပေးဖို့လဲအထူးကိုယ်စားလှယ်ကထုတ်ပြန်တိုက်တွန်းထားပါတယ်နိုင်ငံတော်ခုလိုအကြက်တဲမျိုးစုံရင်ဆိုင်နေရချိန်မှာပဲမြို့ကြီးတချို့မှာတော့စစ်အာဏာရှင်ဆန့်ကျင်ရေးတပိတ်ပွဲတွေလည်းနီလန်းပေါင်းစုံနဲ့ကျင်းပနေပါတယ်တရားလဲလို့ဖန်စီမှုတွေအကြမ်းဖက်ပစ်ခတ်မှုတွေရှိနေပေမဲ့လည်းပြည်သူတွေကတော့ဆက်ပြီးတော့အခန့်တော်လာနေကြတာဖြစ်ပါတယ်မြန်မာပြည်သူတွေအပေါ်စစ်အုပ်ချုပ်ရေးကောင်စီကအကြမ်းဖက်နေတဲ့လုပ်ရပ်တွေချက်ချင်းရပ်ပြီးလွတ်လပ်စွာထုတ်ဖော်ခွင့်ပြုဖို့နဲ့တရားလဲလို့ဖန်စီထားသူအလုံးပြန်လွတ်ပေးဖို့ဂျပန်နဲ့ဩစတြေးလျနိုင်ငံတို့ကကြေညာချက်ထုတ်ပြီးတော့တိုက်တွန်းတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံတွင်အကြမ်းဖက်လုပ်ရပ်တွေကိုအခိုင်အမာရှုံ့ချကြောင်းနဲ့ဂျပန်နဲ့ဩစတြေးလျနိုင်ငံတို့ကနိုင်ငံခြားရေးနဲ့ကာကွယ်ရေးဝန်ကြီးတွေတွေ့ဆုံဆွေးနွေးပွဲအပြီးပုတ်ထူးနေမှာပဲအခုလိုပူးတဲ့ကြေညာချက်ထုတ်ပြန်ခဲ့တာပါဒေတာရင်းလူခွင့်ရေးအခြေအနေအရနဲ့ပတ်သက်ပြီးတော့ဂျပန်နိုင်ငံခြားရေးဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတွေဖြစ်ကြတဲ့တိုရှီမီတ်ဆူမိုတေဂီနဲ့နိုဘူကီရှီရိုကဩစတြေးလျနိုင်ငံခြားရေးဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတွေဖြစ်ကြတဲ့မာရစ်စပိန်နဲ့ပီတာဒါတန်တို့အွန်လိုင်းဗီဒီယိုကနေတွေ့ဆုံဆွေးနွေးခဲ့တာပါ။ဟောင်ကောင်ဒီမိုကရေစီရဲ့အားနည်းလာစေတဲ့လက်တော်ဆောင်ရွက်ချက်တွေကိုစိုးရင်ကြောင်းပြောဆိုခဲ့ကြတဲ့ဝန်ကြီးတွေကအရှေ့တရုတ်ပင်လယ်ပြင်နဲ့တိုင်ဝမ်ရေးလက်ကြားမှာတည်ငြိမ်အေးချမ်းမှုရဖို့လည်းတိုက်တွန်းခဲ့ကြပါတယ်။ဒါအပြင်တရုတ်နိုင်ငံရှင်ဂျန်းပြည်နယ်ထက်ကလူနေစုဝီဂါမွတ်စလင်တွေလူအခွင့်အရေးချိုးဖောက်ခံရတဲ့ဆိုတော့အစီရင်ခံစာနဲ့ပတ်သက်လို့လည်းအလွန်စိုးရင်ကြောင်းနိုင်ငံဝန်ကြီးတွေကပြောဆိုခဲ့တာပါဝီဂါမွတ်စလင်အရေးနဲ့ပတ်သက်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအဖွဲ့ UNHCR အပါအဝင်တခြားလွတ်လပ်တဲ့အဖွဲ့တွေကိုရှင်ဂျန်းပြည်နယ်မှာလာရောက်ဆန်းစစ်ခွင့်ပြုဖို့လည်းကြေညာချက်မှာတိုက်တွန်းထားပါတယ်တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကတော့ဒေသတွင်တည်ငြိမ်အခြေအနေကိုမဖျက်ဆီးကြဖို့သူပြည်တွင်ရေးကိုဝယ်မဆွတ်ကြဖို့နိုင်စဉ်သတင်းစာရှင်းလင်းပွဲမှာတုံ့ပြန်ပြောဆိုထားပါတယ်။ကွန်ပျူတာတွေကိုအွန်လိုင်းကနေထိန်းချုပ်ပြီးတော့ငွေညစ်တဲ့ ransomware တိုက်ခတ်မှုနဲ့ရင်ဆိုင်ခဲ့ရတဲ့အမေရိကန်အကြီးဆုံးရှင်းတန်းပိုက်လိုင်းကုမ္ပဏီအကြီးငယ်တယောက်ကနိုင်ငံအကျိုးစီးပွားကိုရှင်းတန်းတင်တဲ့အနေနဲ့ hacker တွေကိုငွေပေးခဲ့တာပါလို့ပြောပါတယ်။မေလ9ရက်နေ့ကဒီတိုက်ခတ်မှုကြောင့်အမေရိကန်အရှေ့ပိုင်းပြည်နယ်တွေကိုပို့ပေးနေတဲ့ရေနံပိုက်လိုင်းတွေရဲ့အနေနဲ့ပိတ်သွားခဲ့ပြီးစီစေးတွေလည်းတတ်သွားခဲ့တာပါ ransomware attack မှုနဲ့ကြုံခဲ့ရတဲ့ Colonial Pipeline Company အမှုဆောင်အရာရှိချုပ် Joseph Blount ကဒီကိစ္စနဲ့ပတ်သက်ပြီးတော့အမိမြေလုံခြုံရေးနဲ့အစိုးရကိစ္စရပ်များဆိုင်ရာအထက်လွှတ်တော် Commission မှအင်္ဂါနေ့မှလာရောက်ထွက်ဆိုခဲ့တာပါ။လောင်စာပေးပို့မှုတွေအကြီးအကျယ်နှောင့်နှေးမသွားအောင်လို့ Russia အခြေစိုက်တက်ဆိုင်ကွန်ရက်ကိုဒေါ်လာ5တန်းပေးဖို့သဘောတူခဲ့ရတဲ့ကိစ္စကိုသူတာဝန်ယူပါတယ်လို့လည်းပြောပါတယ်။စွိုင်းကနာမှာလှုပ်သက်36နှစ်အတွင်းဒါအခက်ခဲဆုံးဆုံးဖြတ်ချက်တစ်ခုဖြစ်ပြီးတော့မန်ကန်နဲ့ရွေးချယ်မှုဖြစ်တယ်လို့ယုံကြည်ပါတယ်လို့လည်းပြောပါတယ်။အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI အပါအဝင်တရားဥပဒေစိုးမိုးရေးနဲ့စိုက်ဘာပညာရှင်တွေကဟက်ကာတွေကိုငွေမပေးဖို့ကုမ္ပဏီတွေကိုအစဉ်တစိုက်တတိပေးနေတာပါ။Colonial Pipeline Company ကတရားရေးရာပညာရှင်တွေကိုကြားနေလို့အဖြစ်ငားရမ်းပြီးတော့ DarkSide Hacker တွေနဲ့ဆက်သွယ်ညှိနှိုင်းခဲ့တာလို့လဲ Blount ကပြောပါတယ်။ Bitcoin Digital ငွေကြေးနဲ့မေလ10ရက်နေ့မှာ Hacker တွေကိုငွေပေးခဲ့ပြီးတဲ့နောက်မှာတော့ရှင်းတန်း Pipeline တွေပြန်ဖွင့်နိုင်ခဲ့ပေမဲ့တချို့စနစ်တွေကအခုမှ Online ပြန်ရောက်လာတယ်လို့လဲပြောပါတယ်။ Company ကနေ Hacker တွေကိုပေးလိုက်တဲ့ဒေါ်လာ 2.3 တန်းနဲ့ညင်မြတဲ့ Bitcoin Digital ငွေကြေးတွေကိုပိတ်ဆို့နိုင်ခဲ့ကြောင်း American တရားရေးဌာနနဲ့ FBI တို့ကကြေညာလိုက်ပြီးနောက်တနေ့မှာပဲကုမ္ပဏီအကြီးကဲ Blount ကလွှတ်တော်မှလာရောက်ထွက်ဆိုခဲ့တာဖြစ်ပါတယ်။အမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကနိုင်ငံနဲ့အနေနဲ့မိပောင်း120ကျော်ရဲ့ကာယရောဂါနဲ့ပတ်သက်တဲ့ခီးသွားလာမှုဆိုင်ရာအကြံပြုချက်တွေကိုထုတ်ပြန်လိုက်ပါတယ်။ကာယရောဂါအတော်ဆိုးနေတာကိုအဆင့်လေးနဲ့ကူးစက်နိုင်ရေးမြန်မာဆဲဆိုရင်တော့အဆင့်3လို့သတ်မှတ်ပြီးအဆင့်လေးမျိုးခွဲထားတာပါ။ဒီထဲမှာကူးစက်နိုင်ရေးအမြင့်ဆုံးအဆင့်4ကနေအဆင့်3ကိုကျလာတဲ့နိုင်ငံနဲ့အနေနဲ့60ခုပါဝင်ပါတယ်။ခီးသွားသိရင်လားဆိုတာပြန်စင်းစားဖို့အကြံပြုထားတဲ့အဆင့်3ဝင်နိုင်ငံထက်မှာတော့ကနေဒါပြင်သစ်ဂျာမနီနဲ့လာမယ်လာတဲ့အိုလံပစ်အားကစားပွဲကျင်းပတော့မယ့်ဂျပန်လည်းပါပါတယ်။ဂျပန်ကတော့ပြပကအိုလံပစ်ပွဲလာကြည့်သူတွေကိုဝင်ခွင့်ပြုမှာမဟုတ်ပါဘူး။ပိုကူးဆက်မှုတိုးလာနေတဲ့ဂျပန်မှာပြည်သူတွေကန့်ကွက်နေတဲ့ကြားကအိုလံပစ်ပွဲကျင်းပတော့မှာပါ။အိန္ဒိယနိုင်ငံမှာစတွေ့တဲ့ Delta Visa ပြောင်းပိုကူးဆက်သူ 12,000 ကျော်တွေ့ထားတဲ့ပြည်မှာတော့ကာယရောဂါကန့်ချက်တွေမကြခင်ပြန်ရောက်တိမ်ဖို့မရေမရာဖြစ်နေပါတယ်။ကကွယ်စီထိုးမထားတဲ့အသက်30အောက်လူငယ်တွေကြောင့် Delta Visa ပြောင်းပို့တွေတချိန်ထိုးကူးစက်နေတာကြောင့်ပရတိန်ကျမ်းမာရေးစနစ်ဆက်ပြီးတော့တောက်မခံနိုင်တော့မှာကိုပညာရှင်တွေဆိုရင်းနေပါတယ်။အစ40ကျော်ကူးစက်များတဲ့ Delta Visa ပြောင်းပို့တွေပရတိန်မှာပို့တွေ့နေရပြီးတော့ပြီးခဲ့တဲ့တစ်ပတ်အတွင်းပို့ကူးသူ68ရာခိုင်နှုန်းတိုးလာပါတယ်။အမေရိကန်မှာလည်း Delta Visa ပြောင်းပို့ကူးခံထားသူ600ခိုင်နှုန်းရှိကြောင်းထိပ်တန်းကျမ်းမာရေးပညာရှင်တွေကပြောပါတယ်။မြန်မာနိုင်ငံမှာတော့ဂျွန်လ9ရက်နေ့လည်းနှစ်နာရီထုတ်ပြန်ချက်အရပိုးစစ်ဆေးမှု2022ခုမှာပိုးတွေ့သူ123ရှိကြောင်းမြန်မာကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ
်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9383ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51kilohertz 5885တို့ဖြင့်စနစ်တင်းတွေမှာလိုင်းလက်မီတာ190 kilohertz 1595ကနေပြောထုတ်လွှင့်ပေးပါလိမ့်ရှင
်။ဗိုလ်ထူးနေညာပိုင်း VOA American တန်ရဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။တရုတ်စစ်လေရင်တွေမလေးရှားရေပိုင်နဲ့အနာအထိဝင်လာတဲ့အပေါ်မလေးရှားဘက်ကထူးထူးခြားခြားကြီးညာချက်ထုတ်ဒေါသတကြီးတုံ့ပြန်လိုက်တယ်လို့သုံးသပ်သူတွေကဆိုပါတယ်။နိုင်ငံတကာရေးရာစင်ကာပူ Institute အဖွဲ့ကအကြီးတန်းသုတေသီအိုဟီဆွန်းကအရင်တုန်းကစီးပွားရေးအကျိုးအတွက်ပြည်လည်အောင်ခက်ရှူရှူလှုပ်တတ်တဲ့မလေးရှားအနေနဲ့အခုကြေညာချက်ထုတ်ပြောလာတာကတရုတ်ဘက်ကလွန်လာပြီဆိုတာကိုပြသလိုက်တာပါလို့ဆိုပါတယ်။တရုတ်လေတပ်ရဲ့ပူဆောင်ရေးလေယာဉ် 16C ဒီလက်စမ်းပိုင်းလုံးကမလေးရှားအရှေ့ပိုင်းပြည်နယ်ဆရာဝတ်ကမ်းခြေကနေ96မိုင်အနီးနားအထိရောက်လာခဲ့တဲ့အပေါ်မလေးရှားနိုင်ငံရဲ့ဝန်ကြီးဌာနအနေနဲ့ကြေညာချက်ထုတ်ပြီးတရုတ်တမ်မတ်ကြီးကိုဆင့်ခေါ်ခဲ့ပါတယ်။ဒါအပြင်မလေးကမ်းခြေစောင်းတပ်တွေကတရုတ်စစ်လေရင်တွေကိုအခုလိုစတွေ့ပြီးနောက်မလေးလေတပ်မတော်ကလည်းပြင်းထန်တဲ့ချင်းချောင်းမှုလို့ဆိုကာစစ်ကြက်လေရင်တွေဆီလွတ်ပြီးပြန်မောင်းထုတ်ခဲ့ကအနီးကပ်ဆက်ဆောင်ကြည့်နေတယ်လို့သုံးသပ်သူတွေကဆိုပါတယ်။မလေးရှားရဲ့ ISIS ခေါ်မဟာဗျူဟာနဲ့နိုင်ငံတကာလိလာရေး Institute ကနိုင်ငံခြားရေးမူဝါဒနဲ့လူကြုံရေးဆိုင်ရာအကြီးအကဲသုံးသပ်သူ Sharyman Lockman ကလည်းစင်ရာကြီးတရုတ်ကိုမရှင်းတာပေမဲ့အခုနောက်ဆုံးဖြစ်ကတော့ဆက်ဆံရေးဆိုးလာတဲ့သဘောလို့ဆိုလိုက်ပါတယ်ခင်ဗျ။ Israel အနေနဲ့ Palestine နဲ့အပြစ်ရပ်ပြီးအခု Syria ဘက်လေကြောင်းစစ်ဆင်ခဲ့ရမှာ Syria အစိုးရတပ်ဖွဲ့ဝင်17ဦးကြာဆုံးခဲ့ပါတယ်။ Palestine နဲ့အပြစ်ရပ်ပြီး17ရက်ကြာမှာ Israel အနေနဲ့မနေ့အင်္ဂါညပိုင်းကအခုလိုလေကြောင်းစစ်ဆင်ရေးလုပ်ခဲ့တာကြောင့် Syria အစိုးရဘက်ကတပ်သားနဲ့စစ်သွေးကြွအနည်းဆုံး17ဦးကြာဆုံးခဲ့တယ်လို့ Syria လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကဆိုပါတယ်။ ကြည်တင်ချေဆိုင်စီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ခေါင်းဆောင်ရာမီအက်တူရာမန်ကစီးရီးယားကြီးတက်အဖွဲ့ဝင်အနည်းဆုံး9ဦးနဲ့အမျိုးသားကာကွယ်ရေးတပ်စစ်သွေးကြွ4ဦးကြာဆုံးခဲ့တယ်လို့ AFP သတင်းဌာနကပြောခဲ့ပါတယ်။အခုအစ္စရေးလက်ချောင်းတိုက်ခိုက်မှုကစီးရီးယားနိုင်ငံဟောင်းစ်မြို့စင်ဂျီဖုန်းကာဖက်အယ်တင်ရွာက၄စက္ကန့်တခုနဲ့လက်ဘနွန်ဟက်စ်ဘိုလာလှုပ်ရှားမှုရဲ့လက်နက်သုံးလောင်းယုံတစ်ခုကိုအဓိကပြစ်မှတ်ထားခဲ့တယ်လို့လည်းစီးရီးယားလူခွင့်ရေးအဖွဲ့ကဆိုပါတယ်။ဒါအပြင်အင်ကာညာအခုလေကြောင်းတိုက်ခတ်မှုတွေကိုစီးရီးယားရဲ့အခြားဒေသတွေမှာလည်းလုပ်ခဲ့ရမှာမြို့တော်ဒမတ်စကတ်ဟောင်းစ်ဟာမားနဲ့လက်တာကီယာပြည်နယ်တွေပါဝင်ခဲ့တယ်လို့စီးရီးယားလူခွင့်ရေးအဖွဲ့ကဆက်ပြောခဲ့ပါတယ်။စီးရီးယားဆိုရရဲ့စာနာသတင်းအေဂျင်စီကလည်းအစ္စရေးအနေနဲ့လက်ဘနွန်လေပိုင်းတဲ့ထဲကနေအခုလိုစစ်ဆင်ခဲ့တာကြောင့်ဒမက်စကတ်မြို့တော်မှာပောက်ကွဲမှုတွေဖြစ်ခဲ့ပြီးလေကြောင်းကာကွယ်စနစ်တွေနဲ့တုံ့ပြန်သွားမယ်လို့လည်းထုတ်ပြန်ခဲ့ပါတယ်ခင်ဗျ။အာဖဂန်နစ္စတန်နိုင်ငံမှာတော့မြေမြုံပိုင်းရှင်လင်းရေးပရဟိတအဖွဲ့ရုံတဲ့သဏ္ဍာန်သမားတွေဖြစ်ခတ်ခဲ့တာကြောင့်ဝန်ထမ်း10ဦးသေဆုံးခဲ့ရပါတယ်။အာဖဂန်မြောက်ပိုင်းဘင်္ဂလားပြည်နယ်မှာရှိတဲ့ဗြိတိန်ချေဆိုင်မြေမြုံပိုင်းရှင်လင်းရေးနိုင်ငံတကာအဖွဲ့ Halu Trust ရဲ့စခန်းကိုညပိုင်းအခုလိုဝန်တိုက်ခဲ့တာကြောင့်နောက်ထပ်တရားစင်ကျော်လဲဒဏ်ရာတွေရခဲ့တယ်လို့အာဖဂန်ရာရှိတွေကဒီနေ့ပြောလိုက်ပါတယ်။အာဖဂန်လူချင်းရေးတပ်တွေနဲ့တာလီဘန်သဘုံတွေတိုက်ပွဲပြင်းထန်နေတဲ့ဒီဒေသမှာအခုလိုတည်ဆုံခဲ့ရသူတွေကမိုင်းရှင်းလင်းစခန်းရှိအာဖဂန်နိုင်ငံသားပရဟိတဝန်ထမ်းတွေဖြစ်ပြီးတာလီဘန်တွေကအခန်းထဲမှာစုပစ်တက်ခဲ့တာလို့ဘက်ဂလန်ပြည်နယ်ရဲရာရှိသူက VOA ကိုပြောပြပါတယ်။ဒါပေမဲ့တာလီဘန်ပြောခွင့်ရဇဗီဟူလာမူဂျာဟစ်ကတော့သူတို့လုပ်ခဲ့တာမဟုတ်ဘူးအခုတိုက်ခိုက်မှုဖြစ်တဲ့ဘင်္ဂလား e-magazine KI ကသူတို့ထိန်းချုပ်ထားတဲ့နယ်မြေထဲမှာမရှိပါဘူးလို့ဆိုပါတယ်။တာလီဘန်ပြောခွင့်ရမူဂျာဟစ်ကဆက်ပြီးအကာအကွယ်မဲ့နေသူတွေပေါ်အခုလိုတိုက်ခိုက်မှုမျိုးကိုရှုတ်ချတယ်။ဒါကရက်စက်မှုသာဖြစ်တယ်။သူတို့မူဂျာဟစ်တွေအနေနဲ့ NGO တွေနဲ့လည်းဆက်သွယ်ရှိပြီးအခုလိုရက်စက်မှုမျိုးဘယ်တော့မှလုံးဝမဟုတ်ဘူးလို့ Twitter ကနေပြောခဲ့ပါတယ်ခင်ဗျ။ AIDS ကိုခံစားချယောဂါဟာကိုဗစ်ယောဂါလိုပဲလူမှုအသိုက်အဝန်းတွေအတွင်းမငြိမ်းမှုတွေကြောင့်ပိုဆိုးပါးစေခဲ့တယ်လို့ကုလသမဂ္ဂရဲ့ AIDS တိုက်ဖျက်ရေးအစီအစဉ် UNAIDS အကြီးအကဲဝန်ကြီးပြန်ရှိမာကထောက်ပြလိုက်ပါတယ
် Inequalities in power, in status, in rights and voice
အာနာအဆင့်တန်းအခွင့်အလမ်းနဲ့ပြောဆိုနိုင်မှုတွေမငြိမ်းမြကွာခြားနေတာတွေဟာ HIV ကိုခံစွမ်းကျဗိုင်းရပ်စ်ကိုပြန့်နှံ့မှုကိုအဓိကမောင်းနှင်တွန်းအားပေးနေပါတယ်မငြိမ်းမှုတွေကြောင့်လူတွေကိုသေစေပါတယ်လို့ပြောသွားတာပါလွန်ခဲ့တဲ့နှစ်ပေါင်း40လုံးက HIV AIDS ရောဂါပိုးပထမဆုံးစတွေ့ခဲ့သူတွေကိုထုတ်ပြန်ခဲ့ပြီးမှအခုတော့လူသန်းပေါင်း 89.5 သန်းအထိကူးစက်သွားပြီး35သန်းနီးပါးသေဆုံးခဲ့ရပြီးပါပြီလို့ UNAIDS အဖွဲ့ကဆိုထားပါတယ်။လူသန်းမကဖွဲ့ဝင်နိုင်ငံတွေအနေနဲ့2030ခုနှစ်မတိုင်ခင်ဒီ AIDS ကမ္ဘာ့ကာယရောဂါကိုအဆုံးသတ်ရည်ရည်မှန်းချက်ကိုဖြည့်ဆည်းခြင်းနဲ့ဆိုရင်ဒီမငြိမ်းမှုတွေကိုအဆုံးသတ်ရတော့မယ်လို့အမှုဆောင်ညွှန်ကြားပြန်ရည်မှာကကုလသမဂ္ဂအထွေထွေညီလာခံရဲ့အဆင့်မြင့်စီးပွားတစ်ခုမှာပြောခဲ့ပါတယ်ခင်ဗျာ Direct from Washington The
Voice of America The OA နားလောင်တဲ့ကိုဝင်းမင်းတို့က
ရန်ကုန်မြို့မှာဒီကနေ့
ပြသွားတာပါလူလူနဲ့ဂျမားရေးသတင်းသုံးသပ်ချက်နဲ့အကစားသတင်းလောကသတင်းပတ်ဆိုင်ကဏ္ဍတွေမတိုင်ခင်သတင်းပြပူချက်တွေနားဆင်ရပါမယ်ပထမဆုံးဒီကနေ့ပေါက်ကွဲမှုနဲ့ဆန္ဒပြပွဲသတင်းအရင်ပြောပြပါမယ်လုံလုံရေးတင်းကျပ်မှုတွေနဲ့အကြမ်းဖက်ပြိုကွဲမှုတွေကြောင့်နိုင်ငံတော်မှာဆန္ဒပြပွဲတွေရောကြလာပေမဲ့တချို့မြို့တွေမှာတော့ဆက်ရှိနေတော့မှာပဲရန်ကုန်မှာတော့မနေ့ကဆန္ဒပြစစ်ကြောင်းတစ်ခုကိုစစ်ကောင်စီတပ်တွေကဖြိုခွဲဖမ်းဆီးခဲ့တာကြောင့်ဒီကနေ့ဆန္ဒပြပွဲကိုရန်နှက်ထားကြပါတယ်ဒါပေမဲ့လည်းပေါက်ကွဲမှုတချို့ဖြစ်ခဲ့တယ်လို့ထိခိုက်ဒဏ်ရာသူတွေရှိခဲ့ပါတယ်နိုင်ငံတော်ကပုံစံမျိုးစုံနဲ့ဆန္ဒပြပွဲတွေကြောင်းရန်ကုန်ကလာတဲ့တရင်ကိုမတ်စုမွန်ပြောပြပါမယ
်ရန်ကုန်မြို့မှာဒီကနေ့မှာတော့ဆရာနာရှင်ကိုစန့်ကျင်တဲ့ဆန္ဒပြတပိတ်စစ်ကြောင်းတွေမထွက်ပဲရထားပေမဲ့ပေါက်ကွဲမှုတွေဖြစ်ခဲ့ပါတယ်။စမ်းကြောင်းမြို့နယ်တန်တရာလန်ကခစ်ဆန်သူလက်ဖက်ရည်ဆိုင်မှာပေါက်ကွဲမှုဖြစ်ခဲ့တာပါ။အဲ့ဒီပေါက်ကွဲမှုအတွင်းမှာထိခိုက်ဒဏ်ရာရသူ2ယောက်ရှိတယ်လို့စမ်းကြောင်းမြို့နယ်မှာနေထိုင်သူတဦးကပြောပြပါတယ်
။ဒီနေ့တပိတ်ကတော့နားထားရပြ။မနေ့ကကြွချင်းနဲ့ပတ်သက်ပြီးတော့ဒီနေ့တပိတ်ကိုနားထားတာပြ။ဟုတ်ကဲ့။ဒီနေ့ဘုံဘောတာကတော့တန်တရာလန်ထိတ်ကခစ်ဆန်သူလက်ဖက်ရည်ဆိုင်မှာဘုံဘောတာပြ။အဲ့လက်ဖက်ရည်ဆိုင်ကတော့ဟိုရဲတွေကအများကြီးတရင်ပေးနေတယ်လို့တရင်ကြတဲ့ထလဆိုင်ဖြစ်နေပြ။အထီးကကတော့လောလောလတ်လတ်ဟောရှိရပြအထီးကကတော့လူ၂ယောက်ထိရတယ်လို့ပြောတင်ကြရတယ်ကအထီးကကတော့ခုနကတော့ရဲတွေတောက်လျှောက်ပတ်ပြီးတော့ဆင့်နေရလို့တော့တင်ကြရတယ
်စကိုင်းတိုင်းစလင်းကြီးမြို့နယ်နဲ့ရင်းမပင်မြို့နယ်တွေကရွာတွေစုပေါင်းပြီးတော့ဆန္ဒပြကြတယ်ရွာပေါင်းစုံဆန္ဒပြတပိတ်စစ်ကြောင်းမှာတော့လူဝင်အား2000ဝန်းကျင်လောက်ဒီကနေ့ဆန္ဒပြကြပါတယ်ကြပြဆရာခတ်တီကြာဆုံးချင်းတလားပြည့်အဖြစ်နဲ့ဝန်ထဲချင်းထိမ့်မတ်အနက်ရောင်အင်ကြီးတွေဝတ်ဆင်ပြီးခြိတက်ဆန္ဒပြခဲ့ကြတယ်လို့ရွာပေါင်းစုံတပိတ်စစ်ကြောင်းရဲ့ဥဆောင်ကော်မတီအဖွဲ့ဝင်တဦးကပြောပြပါဗျာ
။ဟုတ်ဒီနေ့မှာတော့ကျွန်တော်တို့ဒီနေ့ကကျွန်တော်တို့
ဗီလာရှိရနေတော့ငါဖက်စီခံပြီးတော့ကိုယ့်ရနေမှာဒီစီတိုးကြီးမှာတည်ဆုံးသွားကြတဲ့အကိုကပြားဆရာကိုခတ်တီအပါဝဲအဲဒီမှာနိုင်ငံလုံးမှာရှိတဲ့ဒီကျဆုံးသွားတဲ့အာလာဒီဂရီတို့ကျွန်တော်တို့အနေအောင်အင်ဂျီတွေဝတ်ဆင်ပြီးတော့ဝန်ထဲချင်းပိတ်မှတ်တွေကျွန်တော်တို့လုပ်ဆောင်တယ်ပြီးရင်ကျွန်တော်တို့ပြေတော်တန်နေနဲ့ကျွတ်ကျော်ပြီးတော့ချီတက်လမ်းလျှောက်ပြီးတော့အစီအစဉ်နဲ့ကြော်ဒီရောမှာကျွန်တော်တို့ထိုင်တွေခန်းနာတွေတက်ပြီးတော့နိုင်ငံရေးကြောင်းဗီဒီယိုဟောခြင်းတွေကျွန်တော်လုပ်ဆောင်ပါတယ်ခင်ဗျာ
စကိုင်းတိုင်းကလေးမြို့မှာလည်းစစ်ကောင်စီတပ်ရဲ့လုံခြုံရေးတင်းကျပ်တာကြောင့်ရောကူးစက်ရောဂါ COVID-19 ဖြစ်ပွားမှုတွေများလာတာကြောင့်အသွားအလာကန့်သတ်မှုတွေလုပ်ထားပေမဲ့ပုံမှန်အတိုင်းဆေးရနာရှင်စန့်ကျင်ဆန္ဒပြမှုတွေကတော့ရှိနေပါတယ်စစ်ကောင်စီတပ်တွေကကလေးမြို့တွေကနေရာတချို့မှာတက်ဆွဲထားပြီးညဘက်မှာ6လက်ပစ်ခတ်တာတွေလုပ်တယ်လို့ရွာတွေထဲကိုသွားပြီးတော့လည်းဝင်ရောက်တောင်းကျမ်းနေတယ်လို့ဒေသခံတဦးကပြောပြပါတယ
်ဒီသူတို့တက်ဆွဲထားတဲ့နေရာတွေမှာတော့ပုံမှန်တိုင်းရှိတယ်ဒီကလေးမျိုးပြည်သူစေယုံထဲမှာရှိတယ်။နောက်မျိုးရောခံမှာမှာရှိတယ်။အဲဒါတော့ကြာပြီဘောနော်တက်ဆွဲထားတဲ့နေရာကြီးမှာအစ်စ်ဖားရောမရှိဘူး။အဲ့နေရာကြီးမှာတော့ပုံမှန်တိုင်းရှိတယ်။ဒီပြည်သူစေယုံမှာဆိုရင်လည်းနေတိုင်းသာပနတိဖောက်တာလည်းရှိတယ်ညဆိုရင်လေ။ဒီတိသေးကြီးရဲ့အနေနဲ့လုပ်တဲ့ပုံစံမျိုးအဖြစ်မှာညဆုံးတော့လည်းပနတိဖောက်ကြတယ်။ရွာဒီဘက်မှာအဓိကအိမ်တစ်စင်းဒီနည်းဆိုရင်ဒီကလေးနဲ့ခံကောကြာဟန်တာကြီးရွာရက်ကတ်ကူမှာတိန်တဆင်းလိုက်ရှာတယ်လို့လည်းကြားတယ်ဒီကောင်ကနေတွားပြီးတော့လေ
စစ်ကောင်စီတပ်ဖွဲ့တွေကအကြမ်းဖက်ဖြိုခွဲဖမ်းဆီးမှုတွေရှိနေပေမဲ့လို့ AR တိုင်းဘက်မှာတော့ကရင်လူငယ်တွေကအိမ်တွင်းတပိတ်တွေလုခဲ့ပါတယ်တဝဲဖားကန့်မြိုင်မုံရွာမန္တလေးမော်လမြိုင်မေမြို့ကွတ်ခိုင်တာမခန့်စတဲ့မြို့တွေမှာလည်းခြိတက်တပိတ်ဆိုင်ကယ်တပိတ်တွေနဲ့ဆီယနာရှင်ဆန့်ကျင်ကြောင်းလျှက်တပြက်ဆန္ဒပြခဲ့ကြပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းပြီးခဲ့အချိန်ကနေစလို့အာဏာသိမ်းစစ်ကောင်စီရဲ့အကြမ်းဖက်တပ်ဖြတ်မှုကြောင့်ဒီကနေ့ထိဆိုရင်တော့တေဆုံးသူကအနည်းဆုံး858ဦးထိရှိသွားပြီးဖမ်းဆီးထိန်းသိမ်းခံထားရသူက4804ဦးရှိနေပါတယ်။ဖမ်းဝရန်ထုတ်ခံထားရသူကတော့1963ဦးထိရှိနေတယ်လို့နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်း AAPBB ကဇွန်လ10ရက်နေ့နေဆွဲနဲ့နောက်ဆုံးထုတ်ပြန်တဲ့စာရင်းမှာဖော်ပြထားပါတယ်ရှင်။
နိုင်ငံတော်ဆန္ဒပြပွဲတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုမဆုမွန်ပြောပြသွားတာပါ။အေအေအဖွဲ့ခေါင်းဆောင်နဲ့ဆက်ဆက်သူတွေပြန်လွတ်လာတဲ့သတင်းမှကြားခင်သိရပါမယ်။အခုဆက်ပြီးမုံရွာဆန္ဒပြခေါင်းဆောင်ကိုဝေမိုးနိုင်ကိုရုံးထုတ်ခဲ့တာနဲ့ပတ်သက်ပြီးပြောပြပါမယ်။စစ်ကောင်စီကဖမ်းဆီးပြီးပုံမှန်မျိုးစုံနဲ့ဆွဲချက်တင်တရားစွဲခံထားရတဲ့မုံရွာသတိခေါင်းဆောင်ကိုဝေမိုးနိုင်ကိုဇွန်လ10ရက်နေ့ကမုံရွာအချင်းထောင်တွင်မြို့နယ်တရားရုံးမှာပုံမှန်905ကာကြီအတွက်ရုံးထုတ်စစ်ဆေးပါတယ်။မင်းအဖြစ်မှာလည်းစစ်တပ်ကအာဏာသိမ်းနဲ့ဖေဖော်လတရက်နေ့ကတည်းကဖမ်းဆီးထိန်းသိမ်းခံထားရတဲ့ကျောင်းသားကောင်းဆောင်တူဖြစ်သူကိုမင်းသွေးတစ်ကိုရုံးထုတ်ဖို့ရှိတယ်လို့မိသားစုဝင်တူကပြောပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုမှတ်ခင်ဖြူထွေးကပြောပြပါမယ်
။ပုံမှန်10ခုနဲ့တရားစွဲဆိုထားတယ်လို့စီယုချွေကောင်စီမီဒီယာတွေကဖော်ပြထားတဲ့မုံရွာတပိတ်ကောင်းဆောင်ကိုဝေမိုးနိုင်ကိုစစ်ကောင်စီဘက်ကဆွဆွဲထားတဲ့အမှုတွေထဲကမှ905ကကြီအထွတ်မုံရွာထောင်ရင်းကမြို့နယ်တရားရုံးမှာရုံးထုတ်စစ်ဆေးခဲ့ပါတယ်။ကိုဝေမိုးနိုင်ဟာလက်ရှိအချိန်မှာစားမရီကောင်းမွန်နဲ့လူသားတိထားရပြီးမိခင်ဖြစ်သူနဲ့အခုချိန်ထိမတွေ့ရသေးပါဘူး။သူရဲ့အမှုအခြေအနေနဲ့ပတ်သက်လို့မိခင်ကဖီဝေကိုအခုလိုပြောပြပါရယ
်သူအမှုတွေကတော့လောလောဆယ်905ကကြီးကိုဒီကတရလူစစ်တယ်ပေါ့နော်နောက်ပြီးတော့အဲ့ဒီ905ကကြီးအတွက်ကို15ရက်နေမှာပြန်ချင်းထားပါရယ်ရှင်နောက်300နှစ်နဲ့395အမှုတက်ကခရိုင်တရားရုံးမှာ16ရက်နေမှာယုံကြည်ရှိမှာရှင်905ကိုစစ်တဲ့အခါမှာလေ905ကတော့သူကတော့ဒါကတော့ဟိုတတိကောင်းဆောင်နေပေါ့နော်ဒိုင်းနဲ့သူကဒိုင်းနဲ့ကန်ဆောင်မှုပါညာသူမှအဲ့ဒီတရိတ်ကလာပြင်မှာတရိတ်ဖြစ်တဲ့အရှင်တော်တွင်မှာဒိုင်းနဲ့ကန်ဆောင်မှုပါညာဆိုတာတော့မရှိဘူးပေါ့အဲ့ဒီအတွက်တော့အာသာကျရှိတယ်လို့ယူဆရတယ်300နှစ်မှာလည်းပဲသူကိုယ်တိုင်တတ်တယ်ဆိုတော့ဆွဆွဲချက်မျိုးတော့မတွေ့ရဘူးသူကပါပီးကူညီမှုတို့ပါလို့ညာတို့အဲ့လိုမျိုးတွေနဲ့သူဖြစ်သွင်းထားတယ်ဆိုတဲ့သဘောပေါ့တလန်မှုမှာလည်းပဲသူအနေနဲ့အပီးကူညီတယ်ဆိုတဲ့သဘောမျိုးပေါ့ပါဝင်ပတ်သက်တယ်ဆိုတဲ့ပုံစံမျိုးတွေအဲ့လိုမျိုးတွေဒီ chart မျိုးတွေပဲတွေ့ရတယ်လို့ရှင်းနေပြပြောပါရစေကျမ
ကိုဝေမိုးနိုင်ကိုမုံရမျိုးနယ်ရဲစခန်းကနေတဘာဝဘေးအန္တရာယ်ဆိုင်ရာဥပဒေပုံမှ25ပြစ်မှုကျူးလွန်ရာတွင်အားပေးကူညီမှုပုံမှ114လူသတ်မှုပုံမှ302တုံးသောလက်နက်ဖြင့်အပြင်းထန်နာကျင်စေမှုပုံမှ325လူကိုမတရားချုပ်နှောင်ထားရှိမှုပုံမှ342တပြားမှု395နဲ့တမရော်ကိုအချင်းချိုပြက်အောင်လှုံ့ဆော်မှု905ကကြီတို့နဲ့တရားစွဲထားပြီးဖမ်းဆီးခံရပြီးတဲ့နောက်မှာမတရားအသိနဲ့ဆက်သွယ်မှုပုံမှ18နောက်နိုင်ငံတော်ပုံကံမှုပုံမှ124နဲ့ပြည်မှုကြီးများကျူးလွန်အောင်အားပေးကူညီမှုပုံမှ917တို့နဲ့ပါထပ်တိုးရေးယူမယ်လို့စေုပ်ချုပ်ရေးကောင်စီရဲ့မီဒီယာတွေကနေထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့လက်ရှိမှာတော့တမရော်ကိုအချင်းချိုပြက်အောင်လှုံ့ဆော်မှု905ကကြီလူသတ်မှုပုံမှ302နဲ့ တမယမှု395ရုအတွက်တရားရင်ဆိုင်နေရတာဖြစ်ပါတယ်။ကိုဝင်မိုးနိုင်အတွက်ရှင်းနေလိုက်ပါဆောင်ရွက်တာမရှိအောင်ဖျားပေးမှုတွေရှိတယ်လို့မုံရွာသပိတ်ကောင်းဆောင်တွေကပြောပါတယ်။ရှင်းနေလိုက်ပေးမဲ့သူအခက်အခဲအတုံးလေးကျုံရတယ်ဆိုတာကိုမိခင်ဖြစ်သူကလည်းပြောပြပါတယ
်။မုံရွာကိုရင်ကရှင်းနေတယ်ရောရခြားရှင်းနေရောဒီ300ကိုလိုက်ပေးမဲ့ရှင်းနေတဲ့ကောသူတို့ကြည့်ရပြလိုက်တယ်ပေါ့နော်အဲ့လိုရှိတဲ့အတွက်ဟိုရှင်းနေရဒီမှာပြောင်းလဲရတယ်မောင်ကရှင်းနေရလဲဒီမှာဘလို့မှဟားလို့မရအောင်အဲ့ဒီအတွက်ဒီမှာမန္တလေးကရှင်းနေလို့မှားပါလို့ရှိ
ကိုဝေမိုးနိုင်ကိုပြီးခဲ့တဲ့ဧပြီလ15ရက်နေ့ကမုံရွာမြို့မှာဆိုင်ကယ်တပိတ်စစ်ကြောင်းနဲ့ရင်းချမ်းချမ်းဆန္ဒပြနေတဲ့အချိန်စစ်အုပ်ချုပ်ရေးကောင်စီလက်နက်ကင်တပ်ဖွဲ့ဝင်တွေကကားနဲ့ဝင်တိုက်ပြီးအကြမ်းဖက်ရိုက်နှက်ဖမ်းဆီးခဲ့တာပါအခုအချိန်အထိမိသားစုအပါအဝင်ဘယ်သူနဲ့မှတွေ့ခွင့်မရသေးပါဘူးစစ်တပ်ကအာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလ1ရက်နေ့မှာဖမ်းဆီးခံရတဲ့သူတွေကကျောင်းသားတမကခေါင်းဆောင်ဟောင်းတဦးဖြစ်သူကိုမင်းသွေးသစ်လည်းပါပါတယ်ကျမကြီးအားနည်းနေတဲ့ကိုမင်းသွေးသစ်ကိုမနေ့ကစွန်လ10ရက်နေ့မှာအင်းစိန်ထောင်မှာရုံထုတ်ဖို့ရှိတယ်လို့စနီးဖြစ်သူကပြောပါတယ်သူ့ကိုမှတ်ပုံတင်ထားတာမရှိတဲ့မော်တော်ယာဉ်ကိုမောင်းနဲ့အုံပြုသူတွေကိုအရေးယူတဲ့ပုံမှန်95နဲ့သူ့ကိုအမှုဖွင့်ထားပါတယ်
လုံးလုံးတွေတော့သူယုံထွက်နေရတယ်ပေါ့နော်ယုံထွက်နေရတယ်အဲသူ့အခြေအနေကတော့အခုလက်ရှိအမှုအခြေအနေကတော့ဒီသူတရက်လို့စစ်ပြီးသွားပြီတရက်လို့စစ်ပြီးသွားပြီတက်တည်ပြီးသွားပြီပေါ့နော်ပြီးခဲ့ရက်ပိုင်းကလည်းနည်းအေးတော့ခါပေါ့နော်ခါနာတာဖြစ်တယ်အဲခါကြိုက်နေရလို့ပြောတယ်ဆိုတော့ပြီးခဲ့ရက်ကတော့ဒီတက်မှန်ကြိုက်ရမယ်လို့ဟိုရှေ့နေလဲမှားလိုက်တာမျိုးလည်းရှိတယ်ရှင်ဟုတ်ကဲ့
မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီရဲ့အကြမ်းဖက်တိုက်ဖျက်မှုကြောင့်ဒီကနေ့အထိသေဆုံးသူ859ဦးဖမ်းဆီးထိန်းသိမ်းခံထားရသူ4904ဦးနဲ့ဖမ်းဝရမ်းထုတ်ခံထားရသူပေါင်း1963ဦးရှိတဲ့အကြောင်းနိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ကစွန်လ10ရက်နေ့နေ့စွဲနဲ့နောက်ဆုံးထုတ်ပြန်တဲ့စာရင်းမှာဖော်ပြထားပါတယ်ရှင်
။ဖမ်းဆီးခံရသူတွေကိုတရားရုံးထုတ်တော်နဲ့ပတ်သက်ပြီးရန်ကုန်ကလာတဲ့တဲ့ရင်မှတ်ခင်ပြုတည်ပြောပြသွားတာပါ။မွန်ညွေပါတီကလွတ်တော်ကိုယ်စားလှယ်လောင်းလုံခြံခံရတဲ့တဲ့နဲ့မင်တနက်ဒီမော့ဆိုတဲ့အခြေအနေတွေမကြခင်သိရပါမယ်။အခုတော့ AA အဖွဲ့ခေါင်းဆောင်နဲ့ဆက်ဆက်သူတွေပြန်လွတ်လာပြီဆိုတဲ့တဲ့ရင်ဆက်ပါမယ်။ရခိုင်လက်နက်ကန် AA အဖွဲ့စီဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ညီနဲ့ညီမအပါအဝင်10ဦးကိုရန်ကုန်တိုင်းအနောက်ပိုင်းခရင်တရားရုံးကဒီကနေ့ပြန်လွတ်ပေးလိုက်ပါတယ်။သူတို့ကိုအကြမ်းဖက်မှုတိုက်ပစ်ရေးပုံမှားတွေနဲ့ဖမ်းဆီးတရားဆွဆုထားတာကနေအခုလိုပြန်လွတ်ပေးလိုက်တာပါ။သူတို့ကိုပြန်လွတ်ပေးတာဟာစစ်တပ်နဲ့ AA အဖွဲ့အကြားအဆင်ပြေနေသလိုရခိုင်ပြည်နယ်တည်ငြိမ်နေတာကြောင့်လွတ်ပေးတာဖြစ်တယ်လို့အရေးအမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေဥအောင်ကျော်စိန်ကပြောပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့တရင်ကိုကိုငင်းချန်းကတော့ပြပါမယ
်အကြမ်းဖက်မှုတိုက်ဖျက်ရင်ပုံမှတ်တင်တဲ့တရားစွဲဆိုထားတဲ့ရခိုင်လက်နက်ကိုင် AA စေဦးစည်းချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ညီကိုအောင်မြတ်ကျော်နဲ့မြမဖြစ်သူယမင်းမေဦးခေါ်မန်းနှင်းပွင့်ဖြူအပါအဝင်10ဦးကိုရန်ကုန်တိုင်းအနောက်ပိုင်းခရိုင်တရားရုံးကဒီကနေ့လွှတ်ပေးလိုက်တယ်လို့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှေ့နေဥအောင်ကျော်စိန်ကပြောပါတယ်
မူရုပ်သိမ်းခွင့်၆တယ်ဆိုတာရာဇဝင်ပြန်ထုံ၄ပူစီ၄၆တာ၄ပူစီ၄၆တဲ့အခါအမှုမှာသိကြမတင်ရသေးဘူးဆိုလို့ရှိရင်၄ပူစီ၄တာကြီးရသိကြမတင်ပြီးလွှဲရတယ်ဆိုတော့ဒီအောင်မြတ်ကျော်ပါရှိအောင်မှုကသိကြမတင်ရသေးတဲ့အတွက်သူတို့ကိုရာဇဝင်ပြန်ထုံ၄ပူ၄တာကြီးရသိကြမတင်ပြီးလွှတ်တယ်နောက်သူညမမမူနေယူကောဒီမင်းမြန်နဲ့ကိုကျော်နိုင်တို့ကြာတော့ပြည်ရောက်ကြကိုကျော်နိုင်တို့ကြာတော့တရားဥပဒေဆွေးကျက်တင်ထားပြီသားဒီဆွေးကျက်တင်ထားပြီသားဖြစ်တဲ့အတွက်ခုနကလိုပဲသူတို့ကိုလည်းမှုယုံသိမ့်ဖို့အတွက်ရုပ်သိမ်းတော့တင်တယ်တင်တဲ့အခါမှာသူတို့ကိုကြာတော့ဆွေးကျက်တင်ထားပြီသားဖြစ်တဲ့အတွက်ရာဇဝတ်ကျင်းတို့၄ကို၄ခါခွေရအမှုကနေအပြည့်ပြည့်လွတ်တယ်အပြည့်ပြည့်ခွာတာဝတ်ဒီ
အဲ့ဒီတဲမှာဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ညီမဖြစ်သူမန်ယမင်းမေဦးနဲ့သူ့ရဲ့ယောက်ျားဖြစ်သူကိုတင်လှိုင်တို့ကိုပြီးခဲ့တဲ့2019ခုနှစ်အော်တိုဘာလ19ရက်နေ့မှာရန်ကုန်အပီပီဆိုင်ရာလေးစိတ်မှာဖမ်းဆီးခဲ့တာပါရန်ကုန်တိုင်းသတင်းတပ်ဖွဲ့ကဒူးရဲမှုမင်းခိုင်ကတရားလိုလုပ်ပြီးအော်တိုဘာလ20ရက်နေ့မှာအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှန်58ကနဲ့အမှုဖွင့်တရားစွဲဆိုခဲ့တာပါဒါအပြင်ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ညီဖြစ်သူကိုအောင်မြတ်ကျော်အပါအဝင်ရခိုင်အသင်းစင်ကာပူခေါင်းဆောင်10ဦးကိုလည်းပြီးခဲ့တဲ့2019ခုနှစ်ဇူလိုင်လ6ရက်နေ့9ရက်နေ့မှာစင်ကာပူနိုင်ငံမှာအာဏာပိုင်တွေကဖမ်းဆီးခဲ့တာပါသူတို့ကိုမြန်မာနိုင်ငံကိုပို့ဆောင်ခဲ့ပြီးရန်ကုန်အပီပီဆိုင်ရာလေးစိတ်မှာမြန်မာအာဏာပိုင်တွေကထပ်မံဖမ်းဆီးခဲ့ပြီးတဲ့နောက်အကြမ်းဖက်မှုတိုက်ဖျက်ရေးပုံမှန်50ည52ကာကြီးတို့နဲ့လည်းတရားစွဲဆိုခဲ့တာပါအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှတ်တွေနဲ့တရားစွဲဆိုခံထားရတဲ့ရခိုင်လက်နက်ကိုင် AA စစ်ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ညီနဲ့ညီမဖြစ်သူအပါအဝင်10ဦးကိုပြန်လွတ်ပေးလိုက်တာဟာစစ်တပ်နဲ့ AA တပ်ဖွဲ့အကြားတိုက်ပွဲတွေရပ်ဆိုင်းနေတာနဲ့လက်ရှိရခိုင်ပြည်တည်ငြိမ်အေးချမ်းနေတာကြောင့်ဖြစ်တယ်လို့တရားလွှတ်တော်ရှေ့နေဦးအောင်ကျော်စိန်ကပြောပါတယ်
တပ်တော်နဲ့ UL တွေကြားမှာ lucky lukang sen, the board in Jayara. Yavi, the native picket at Mumshigara, Chowla Jolori, Jolora di Timachibong, Hitlangalong Madillo, Anna Plane, Jolio Tangle, Jolio di Jangia Yavi, Nayi, Mutinello Sanagiare, Elo Sidole, Haimajara Bamchi, Kinney Asian, Eight Kinney Asian Muya, a two set table, the Puru Oliver.
ဒီမှာမှုရုပ်ပြီးတော့ကားဒီမှုကလွတ်ပြီးလေလို့ကျွန်တော်သူ့မြင်ပါတယ်ဒီကနေ့ပြန်လွတ်လာတဲ့သူတွေအားလုံးကျမ်းမာရေးကောင်းမွန်တယ်လို့ပြန်လွတ်လာတဲ့ရခိုင်အသင်းစင်ကာပူခေါင်းဆောင်ကိုထွန်းအေးရဲ့အကူဖြစ်သူကပြောပါတယ်ဝန်တာတော်ဗျာသိဝန်တာတော်ဗျာကြည့်ရတော့ဗျာဟုတ်ကဲ့ခင်ဗျာဟိုမှာအကုန်လုံးကတော့ကျန်ကျန်မှမရှိပါသေးဘူးအကုန်လုံးဆီရောက်လွတ်ပါတယ်ဆီရောက်လွတ်ပြ
သိမ်းပြီးနောက်ပိုင်းတနိုင်ငံလုံးအတိုင်းအတာနဲ့အာဏာရှင်ဆန့်ကျင်လှုပ်ရှားမှုတွေရှိနေပေမဲ့ရခိုင်ပြည်နယ်မှာတော့အာဏာရှင်ဆန့်ကျင်လှုပ်ရှားမှုအ ਨੇ ချင်းလောက်သာရှိခဲ့ပြီးဒီကာလထဲမှာပဲတပ်မတော်ကိုပြိုကွဲအောင်လှုပ်ဆောင်မှု905ကကြီးနဲ့ထောင်ဒဏ်120ချမှတ်ခံထားရတဲ့ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ကိုလည်းပြန်လွှတ်ပေးခဲ့ပါတယ်ခင်ဗျာ
။ဒီကောင်းဆောင်နဲ့ဆက်ဆက်သူတွေပြန်လွှတ်လာတဲ့အကြောင်းရခိုင်ကလာတဲ့တဲ့ရင်ကိုကိုငင်းချမ်းတို့ပြတော့တာပါ။မင်းတက်နဲ့ဒီမောဆိုပဲအခြေအနေတွေအကြောင်းမပြောခင်အခုဆက်ပြီး NBU ပါတီကလွှတ်တော်ကိုယ်စားလှယ်လောင်းလှုပ်ကြံခံရတဲ့အကြောင်းပြောပြပါမယ်။မုံညင်ညွေးပါတီ NBU က MUP ကလွှတ်တော်ကိုယ်စားလှယ်လောင်းမိဝေတီဖြူထိုင်းမြန်မာနယ်စပ်ဖျားသုံးစုမျိုးနွားမှာမနေ့ညနေကလှုပ်ကြံတက်ဖြတ်ခံခဲ့ရတဲ့ကိစ္စကိုသူတို့အနေနဲ့ပြစ်တင်ရှုတ်ချကြောင်းပါတီပြောခွင့်ရကပြောပါတယ်။ဒါပြင်အဲ့ဒီလှုပ်ကြံတက်ဖြတ်မှုပေါ်ပေါ်ရေးအတွက်စုံစမ်းဖော်ထုတ်သွားမယ်လို့မွန်ပြည်သက်ပါတီကလည်းပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုမမျှသိအောင်ပြောပြပါမယ်
။ဖျားသုံးစုမျိုးနဲ့ရွာသေးရွာချားမှာမိဝေတီဖြိုးမောင်းလာတဲ့ကားနာကိုအမီမတိတနတ်သမားကစိုက်ကဲကပ်ပြီးတော့အနီးကပစ်ခတ်သွားတာပါ။ရင်ဘတ်လက်မောင်းနဲ့ခြေထောက်တွေမှာတနတ်တန်ရာနဲ့ဆေးရုံရောက်ပြီးတဲ့နောက်မှာသူသေဆုံးခဲ့ပါတယ်။မိဝေတီဖြိုးအခုလိုအကျန်းဖဲလှုပ်ကြံတက်ဖြတ်ခံရတဲ့အပေါ်သူတို့အနေနဲ့ပြင်းပြင်းထန်ထန်ရှုတ်ချရလို့ NUP ပါတီပြောရေးဆိုခွင့်ရှိသူနိုင်တလာညီကပြောပါတယ
်။နိုင်ငံမှာတော့အမြင်မပြေတော့ရှိမှာပေါ့နော်။ဒီလိုမျိုးအပြန့်ဖက်ပြီးတိုက်ခိုက်တာတော့ဒါအဖြစ်ပေတဲ့လိုရပေါ့နော်။ဒီတရောက်လိုရပေါ်မှာတော့ကျွန်တော်ပါတီနေနဲ့တော့ဒါအပြင်းထန်ကိုဒါရှုတ်ချတော့ပေါ့နော်။ဒီတက်ဖက်လိုရတွေတော့
ဖေဗူရီလ25ရက်နေ့မှာမိဝေတီဖြိုးရဲ့ဘာကြီးနေအိမ်ကိုမိရှုခံခဲ့ရပြီးမတ်လ28ရက်နေ့မှာအဲ့ဒီဘာကြီးအိမ်ကိုတနက်နဲ့ချောင်းမြောင်းပစ်ခတ်ခံရတယ်လို့နောက်တစ်ခါဧပြီလ17ရက်နေ့မှာလဲသူနေတဲ့ရွာမှာအမည်မသိသည့်အဖွဲ့တစ်ခုကဝင်ရောက်ပြီးတော့ဓားတိုက်ခဲ့တယ်လို့ပါတီပြောရေးဆိုခွင့်ရှိသူနိုင်တလာညီကဆိုပါတယ် MUP ပါတီဝင်2ဦးဟာစစ်ကောင်စီအုပ်ချုပ်ရေးအဖွဲ့မှာပါဝင်နေတာမှာနိုင်ငံတော်အစ်စ်မှတယောက်နဲ့ပြည်နယ်အစ်စ်မှတယောက်ဖြစ်ပါတယ်မိဝေတီဖြူအနေနဲ့ကတော့ပုံကိုရေးအရာစစ်ကောင်စီနဲ့ပူးပေါင်းလှုပ်ဆောင်တာမရှိဘူးလို့ဆိုပါတယ်လက်ရှိနိုင်ငံရေးအခင်းအကျင်းအရာတဖက်အင်အားကလည်းကိုနဲ့မတူရင်ကိုရန်သူလို့သတ်မှတ်ထားပြီးဒီလိုလှုပ်ကြံခံရမှုတွေဖြစ်ပေါ်လာနိုင်တယ်လို့ယူဆကြောင်းနိုင်တလာညီကပြောပါတယ်နိုင်ငံရေးကိုဖမ်းပြပြီးဒီလိုအကြမ်းဖက်လှုပ်ကြံတာတော့မဖြစ်သင့်ဘူးလို့မိုးအမျိုးသမီးဖြစ်တဲ့မိငွေလေးကဆိုပါတယ
်နိုင်ငံရေးအခင်းကျင်းလို့ပြောတဲ့အနေအထားမှာဆိုလို့ရှိရင်တော့ဒီအခမ်းအနားတုံးကတော့မျိုးသမီးနဲ့ကလေးတွေပေါ့အခုကျတော့ဒီအပြစ်မဲ့ပြည်သူတွေရောက်အနေနဲ့အဲ့လိုမျိုးသက်ခံရတဲ့အနေအထားဆိုလို့ရှိရင်တော့ဒါကနိုင်ငံကြီးအခုတန်ပြပြီးတော့မှတယ်တန်ပြီးလောက်တာကြတော့လုံးဝမဖြစ်သေးတဲ့ကိစ္စလို့ဒီမှာအဲ့ဒီကြီးနေ
မွန်တိုင်းသားလက်နဲ့ကင်တစ်ခုဖြစ်တဲ့မွန်ပြည်သက်ပါတီ MNSP ကလည်းမိဝေတီဖြူလုံးကျန်ခံရမှုနဲ့ပတ်သက်ပြီးစုံစမ်းဖော်ထုတ်အရေးယူသွားမယ်လို့မွန်ပြည်သက်ပါတီရဲ့ဗဟိုနိုင်ငံရေးဌာနတာဝန်ခံနိုင်အောင်မင်းကြီးကပြောပါတယ်ဒီလိုကာလအခြေမျိုးမှာလူမျိုးစုကိုပြစ်မှတ်မထားပဲဒီမိုကရေစီအင်အားစုအချင်းချင်းပြုံဝင်လင်းလင်းဆွေးနွေးဖို့တင်တယ်လို့နိုင်အောင်မင်းကြီးကပြောပါတယ
်ကျွန်တော်တစ်ဖက်နဲ့တစ်ဖက်ဒီလိုကွင်းလင်းမှုမရှိရင်ကျွန်တော်တို့တဲ့တကြီးတံပြအပူပြီးတော့ဇာနဲ့တစားပူပြီးကြီးမားလာမှုဖြစ်တဲ့ကြောင့်ဒီလိုတော့ခါမဖြစ်သေးဘူးနော်ဒီကိစ္စလည်းဆိုဒီကိစ္စပေါ်မှာလည်းကျွန်တော်တို့ဒါဘယ်လိုမျိုးဖြစ်ခဲ့တယ်ဒီလားကျွန်တော်တို့တရားဝင်စစ်ပြီးတော့ပေါ်ထုတ်သွားမယ်
မိဝေတီဖြိုးလှုပ်ကြံခံရမှုနဲ့ပတ်သက်ပြီးတော့ဥပဒေမဲ့လှုပ်ကြံတက်ဖြတ်မှုအလုံးကိုလုံးဝကန့်ကွက်ရှုတ်ချကြောင်းတရားခဏ်နဲ့တရားမျှတမှုပေါ်ပေါက်ရေးအတွက်မိုးအမျိုးသားကွန်ရက်အနေနဲ့အလေးအနက်ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းမိုးအမျိုးသားကွန်ရက်ကဒီကနေ့သဘောထားထုတ်ပြန်ပါတယ်။မိုးအမျိုးသားကွန်ရက်ဟာဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာဖွဲ့စည်းလာတဲ့အဖွဲ့တစ်ခုဖြစ်ပြီးအာဏာရှင်စနစ်ကိုတော်လှန်နေတဲ့အဖွဲ့ဖြစ်ပါတယ်။အလားတူပဲ ဒီလိုလှုပ်ကြံမှုဟာမိမိတို့လူမျိုးကိုစော်ကားတဲ့လှုပ်ရဲလို့သတ်မှတ်ပြီးနိုင်ငံတကာဥပဒေနဲ့မကိုက်ညီတဲ့အကြမ်းဖက်လှုပ်ရဲတွေကိုကျူးလွန်တဲ့ဘယ်အဖွဲ့အစည်းမဆိုရှုတ်ချကြောင်းဥရောပရောက်ညီညွတ်သောမုံအဖွဲ့အစည်းကလည်းကန့်ကွက်စာထုတ်ပြန်ထားပါတယ်။မိဝေတီဖြိုးဟာတရားလွှတ်တော်ရှေ့နေဟောင်းတူဖြစ်တယ်လို့ပြီးခဲ့တဲ့2020ရွေးကောက်ပွဲမှာကရင်ပြည်နယ်ကြာရင်စိတ်ကြီးမြို့နယ်မှာအမျိုးသားလွှတ်တော်ကိုယ်စားလှယ်လောင်းအဖြစ်ဝင်ပြိုင်ပြီးတော့ရှုံးနိမ့်ခဲ့သူဖြစ်ပါတယ်။
MUP ပါတီကလွှတ်တော်ကိုယ်စားလှယ်လောင်းလှုပ်ကြံခံရတဲ့အကြောင်းရန်ကုန်ကလာတဲ့တင်ကူမမြသိစင်အောင်ပြောပြသွားတာပါအခုတော့ main တန်နဲ့ဒီမော့ဆိုဘက်ကအခြေအနေတွေကြည့်ရအောင်ပါချင်းပြည်နယ် main တန်မြို့မှာဒီရက်ပိုင်းတွေဒီရက်ပိုင်းတိုက်ပွဲတွေအတွင်းစစ်ဆောင်တွေဘေးလွတ်ရောက်ကိုထပ်ပြီးတော့ထွက်ပြေးနေရတယ်လို့ကြားပြည်နယ်ဒီမော့ဆိုမြို့ဘက်မှာလည်းစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့အကြားတိုက်ပွဲဖြစ်နေတယ်လို့ဆိုပါတယ်လက်ရှိမှာစစ်တပ်ဘက်ကနေတပ်အင်အားတိုးချဲ့ပြီးတိုက်စစ်ဆင်နေတာကြောင့် main တန်နဲ့ဒီမော့ဆိုကာကွယ်ရေးတပ်တွေစုခွာနေရတယ်လို့ပြောပါတယ်ဒီအကြောင်း view သတင်းတော့နိုင်ကုန်းအိမ်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
စစ်ကောင်စီတပ်ဘက်ကနေအင်အားနဲ့ထိုးစစ်ဆင်နေတာကြောင့်ချင်းပြည်နယ်မင်တာမြို့နယ်၊ကယားပြည်နယ်တင်မောစုမြို့နယ်ကဒေသခံကာကွယ်ရေးဖွဲ့တွေတိုက်ရင်အားနောက်ဆုတ်နေရပြီးစစ်ကြောင်ရွာသားတွေကလည်းမူလစစ်ကြောင်နေရာကနေထပ်မံတိမ်းရှောင်နေရပါတယ်။တနင်္ဂနွေနေ့ကနေအင်္ဂါနေ့ထိတိုက်ပွဲပြင်းထန်ခဲ့တဲ့ချင်းပြည်နယ်မင်တာမြို့နယ်မှာဒီကနေ့မှတိုက်ပွဲမရှိပေမဲ့မနေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲအခြေအနေကိုတော့မင်တာကာကွယ်ရေးဖွဲ့ပြန်ကြားရေးတာဝန်ခံဒေါက်တာရောမန်က VOA ကိုခုလိုပြောပါတယ်
ကျွန်တော်တို့ကြောင်းတုံးကြောင်းနဲ့ထိုးသစ်စင်တာကိုဒီနေ့ကဆုတ်ပြလိုက်ပြီအကောင်ဆုတ်ပြလိုက်ပြီတော့တိုက်ပွဲမရှိတော့မနေ့ကတိုက်ပွဲထိတော့ကျွန်တော်တို့မနေ့ဆော့ဆော့လူတယောက်ကြတယ်တရားရတော့ဖြေရမှာဖြစ်ဒီကူပိုတက်ကတော့ဒီအစိတ်တားတွေရှိတယ်အဲ့လိုမျိုးနေလည်းကူရတာပေါ့
မနေ့ကတပ်ဖြန့်တက်လာတဲ့စစ်ကောင်စီတပ်ဖွဲ့နဲ့ကာကွယ်ရေးတပ်တို့ကြားမင်းတပ်မျိုးရဲ့အနောက်မြောက်ခြမ်းရှက်ရွာတိုက်ပွဲနဲ့ချောင်းစုံတိုက်ပွဲတွေမှာလက်နက်ကြီးကြီးကြောင့်မင်းတပ်ကာကွယ်ရေးတပ်ဘက်ကထိခိုက်မှုများတယ်လို့ဆိုပါတယ်မင်းတပ်မျိုးနယ်တွင်တိုက်ပွဲဖြစ်ပွားနေမှုအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကအခုလိုပြောပါရစေ။
ကျွန်တော်တို့မနေ့ကမင်းတပ်ရဲ့ရောက်ခဲ့တဲ့အရှိန်မြောက်ဖက်မှာအထူးမှုတွေဖြစ်ပွားကြတာရှိတယ်။အဲဒီမှာဖြစ်ပွားကြတဲ့အချိန်မှာတော့ကျွန်တော်တို့ကစစ်ဗီဒီယိုကြာဆုံးပြီးတော့ဒဏ်ရာရစစ်ဗီ၃လောက်တော့ကြီးပါတယ်။အဲစံပယ်ဘက်ကတော့သူမီးတနတ်တလဲနဲ့ဖက်လုတ်ဘုံလက်ပစ်ဘုံတွေပြီးကြတာအဖြစ်တင်မှရှိပါတယ်။
တိုက်ပွဲတွေကြောင့်ယာယီစစ်ဆောင်စခန်းကထောင်နဲ့ချီတဲ့စစ်ဆောင်ရွာသားတွေသူတို့နေထိုင်တဲ့နေရာကနေထပ်မံထွက်ပြေးနေရတယ်လို့မင်းတပ်ကာကွယ်ရေးဖွဲ့ပြန်ကြားရေးတာဝန်ခံဒေါက်တာရောမန်ကပြောပါတယ်
စစ်ဆောင်စခန်းကဒီမှာကားတော့တယ်လို့ထင်တာက15ခုတော့ရှိတယ်စခန်း15ခုမှရှိတယ်လို့ကျွန်တော်ကြည့်ရတာပေါ့ကျွန်တော်တို့စစ်ဆောင်တခြားဖက်ချန်မှာပါလို့ဘုံတော့ဒီဖက်ချန်တစ်ခုတည်းပဲ6000ရှိတယ်အဲ့ဒီ6000နေရာခုတော့လောလောဆယ်ထပ်ကြည့်ကြပြီပေါ့စစ်ဆောင်နေနေရာလုံခြုံနေနေရာတော့မရှိတော့ဘူးတော်သေးတောင်ကျဲကြံကွဲကြံကျဲမှာပြရတာပေါ့
တချိန်တည်းမှာကြရပြည်နယ်တိမောစုမြို့မှာလဲဒေသခံကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေကြားဒီကနေ့မှာလဲပြစ်ခတ်မှုတွေဖြစ်ပွားနေတာပါလက်ရှိတိမောစုဘက်စစ်ရေးချင်းတွေကိုတော့ကရင်နီမြူရာကာကွယ်ရေးဖွဲ့ KNDF ပြန်ကြားရေးတာဝန်ရှိသူတို့ကခုလိုပြောပါတယ်
ဒီမဆိုဖက်တော့ဒီထံလို့ပြောရအောင်ပေါ့တော့ငါခါတော့သူတို့ကြော်လာပြီပေါ့လေသူတို့ထိုးစစ်စင်လာတော့မနာဘူးပေါ့တရားခွဲပြီးတရားခွဲသူတို့တွေကထိုးစစ်စင်လာတယ်နှစ်ဖက်ထိခတ်မှုချီတော့အခုထိတော့စဉ်းရင်တိကျမရသေးဘူးပြကျွန်တော်လူတွေလည်းလက်ရှိလည်းအခွဲတရားဖြစ်နေကြတယ်လက်ရှိကစစ်ကောင်စီကဒီတောင်းမှုလမ်းကြောင်းနဲ့သူတို့ဟိုစားစစ်ကူတွေပို့နေတဲ့ပုံမှာတော့သူတို့တက်လို့ရှာတဲ့ပုံမူတည်ပြီးကျွန်တော်ဤအားဒီရှေ့ပြီးမှပြောင်းတော့ကစားနေရလို့ဒီ
တိုက်ပွဲဖြစ်စဉ်တွင်တောင်းနဲ့ချီတဲ့တင်မောစုစစ်ဆောင်ရွာသားတွေဟာဘေးလွတ်ရာကိုသိမ်းရှောင်နေရတယ်လို့စစ်ဆောင်တွေကအကူအညီပေးနေသူတို့ကပြောပါတယ
်စစ်ဆောင်တွေကတော့ချင်းကြီးကပူဆိုးလာကအခုလောလောဆယ်တော့စစ်ဆောင်တွေပူတိုးလာတာပေါ့နော်ဒီတဲ့ရွာတွေကလည်းတခြားနေရာလည်းတွားကြတယ်တွားကနေရာလည်းမရှိတော့ဘူးလေတရားဝင်စစ်ဆောင်စခန်းဆိုရင်တော့မတက်မတီးသေးဘူးအခုအရှာကြီးပဲရှိသေးတယ်ကြောင့်မလို့ဆိုရင်လည်းချင်းကြီးလည်းရှိသေးတာပေါ့
တိမောစုမြို့နယ်ကရွာအလုံးနီးပါးစစ်ဘေးသိမ်းရှောင်နေရပြီးတချို့စစ်ရှောင်တွေကတောတောင်ထဲမှာဖြစ်တယ်လို့နေထိုင်နေရတယ်လို့ဆိုပါတယ်လက်ရှိတိုင်းဒေသပြည်နယ်ထဲမှာချင်းမြင့်နယ်မင်းတပ်ထန်တလန်ဟာခါမြို့နယ်ကြရပြည်နယ်ဘက်မှာတော့တိမောစုမြို့နယ်လွိုင်ကော်မြို့နယ်တို့အပြင်ရှမ်းမြင့်နယ်တောင်ပိုင်းမိုးပြဲတို့မှာတိရခန့်ကာကွယ်ရေးဖွဲ့တွေကနေရရလက်လက်နဲ့စစ်ကောင်စီတပ်ဖွဲ့တွေကိုတိုက်ခိုက်နေတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
မင်းတပ်နဲ့ဒီမောစုဘက်ကအခြေအနေတွေကိုနိုင်ကုန်းဝင်တင်ပြပို့ခဲ့တာပါဒီကနေ့ကြားအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲခင်ဗျာအခုတော့သတင်းပတ်ဆက်ကဏ္ဍတွေအလှည့်ကြပြီးမှုအရင်ဆုံးလူထုနဲ့ကျန်းမာရေးကဏ္ဍနားဆင်ရပါမယ်ရက်ဆက်ကြမ်းကြုတ်မှုတွေကိုကိုယ်တိုင်ကြုံတွေ့ခံစားခဲ့ရတဲ့သူတွေကိုစိတ်ပန်းဆိုင်ရာအကူအညီတွေရရှိအောင်ဝိုင်းပြီးတော့ကူညီဆောင်ရွက်ပေးလို့ရတဲ့အကြောင်းဒေါက်တာတန်းစောကတင်ဆက်ထားပါတယ်ခင်ဗျာ
ရက်ဆက်ကြံကြုံမှုတွေကိုကိုယ်တိုင်မကြုံတွေ့ရသေးတဲ့သူတွေအနေနဲ့စိတ်တည်ငြိမ်မှုရရှိအောင်လှုံ့ဆော်မှုလွယ်ကူနိုင်ပေမဲ့ရက်ဆက်ကြံကြုံမှုတွေကိုကိုယ်တိုင်ကြုံတွေ့ခံစားခဲ့ရတဲ့သူတွေအနေနဲ့ကတော့စိတ်တည်ငြိမ်မှုရရှိအောင်လှုံ့ဆော်တဲ့နေရာမှာခက်ခဲမှုတွေရှိနေမှာပါ ရက်ဆက်ကြံကြုံမှုတွေနဲ့ရင်ဆိုင်ကြုံတွေ့ခဲ့ရတဲ့သူတွေဟာရင်ဆိုင်ကြုံတွေ့ခဲ့ရပြီးတဲ့အချိန်မှာကြုံတွေ့ခဲ့ရတဲ့အခြေအနေတွေကိုပြန်စဉ်းစားမိတိုင်းစိုးရိမ်ပူပန်ထိတ်လန့်ကြောင်းရုံမှုတွေကိုခံစားရတဲ့အပြင်အခုလိုမျိုးထပ်ပြီးကြုံတွေ့ရအောင်မလားဆိုတဲ့စိတ်နဲ့နေညမပြတ်စိုးရိမ်ပူပန်ထိတ်လန့်ကြောင်းရုံနေကြရလေရှိပါတယ်
ရဲဆက်ကြံကြုံမှုတွေနဲ့ကြုံတွေ့ခံစားခဲ့ရတဲ့သူတွေအတွက်ကုညီဆောင်ရွက်ပေးနိုင်မဲ့အဖွဲ့အစည်းတွေရှိနေတာကိုတွေ့ရပါတယ်။ရဲဆက်ကြံကြုံမှုတွေနဲ့ကြုံတွေ့ခံစားခဲ့ရတဲ့သူတွေအနေနဲ့လည်းစိတ်ပိုင်းဆိုင်ရာကုညီရယူနိုင်တဲ့အဖွဲ့အစည်းတွေကိုဆက်သွယ်တွေ့ဆုံမှုလို့ပြီးဆက်သွယ်ဖို့အခက်အခဲဖြစ်နေရင်မိမိကနေတဆင့်အကူအညီတောင်းလို့ရတယ်လို့ UK နိုင်ငံမှနှလုံ အမားကသူနိုင်ငံသားသားတိမ်မောက်များဆိုတော့သူ coach လုပ်ပြီးတော့ဒီ practice တွေကလည်းတကယ် powerful ဖြစ်ပြီးတော့ effective ဖြစ်တယ်သူကောင်းကောင်းဒီဈေးယူလို့ရတယ်ဒါပေမဲ့တကယ်ကိုဘာမှလူမျိုးတွေကိုသူကုမီညီပေးချင်တော့အဲ့လိုမျိုးတွေလုပ်ပေးတယ်အခုဒီလိုဖြစ်တဲ့အချိန်မှာလည်းတကယ်ကို freely ရှိတယ်ဆိုတော့အမအဲ့ဒါညီမအရင် recommend လုပ်ပါတယ် Arabic ရေးဆိုတာအဲ့နောက်ပြီးညီမရဲ့ email ပေးမယ်ညီမ email ပေးမယ်ပါဆိုညီမမကိုကိုရိုင်းနဲ့လုပ်နေရတဲ့အတွက်ကြောင့်ပေါ့နော်ဒီ crisis မှာပိုဆိုးတယ်အရင်လောက်ရတယ်လုပ်နေရတဲ့အတွက်ကြောင့်မလို့အဲ့ဒါဆိုတော့အဲ့ဒီ resources တွေရှိတယ်ဆိုတော့သိချင်တဲ့လူတွေညီမ email ပို့လို့ရတယ်ညီမပေးလို့ရတယ်နောက်တစ်ခုအရေးကြီးတာညီမအဲ့အခုလုပ်နေတဲ့ volunteer group နှစ်ခုပေါ့နော်အဲ့နှစ်ခုတစ်ခုကအဲ့မြန်မာလိုကမူဝါပန်းပေါ့နော်မူဝါပန်းလို့လည်းတချို့ကသိကြတယ်နောက်တစ်ခုကကြတော့မေတ္တာ health ဆိုတာတူတူပါပဲ group ကမေတ္တာ health ကကြောင့်နိုင်ငံခြားမှာပေါ့ဖြစ်တာအဲ့အခွဲရလဲတကယ်ကိုအဲ့လိုမျိုး global movement for Myanmar democracy ဆိုပြီးတော့ဒီပတ်ပေါင်းစုံကနေပြီးတော့အကုန်လုံးဟိုလှုပ်ပေးနေတာပေါ့နော်တကယ်ကို internationally ဟိုဟာ global ဟိုကလူတွေအကုန်လုံးနဲ့ဖွဲ့စည်းထားတဲ့အခွဲလေးပေါ့နော်ဆိုတော့အဲ့ mental health group မှာဆိုလို့ရှိရင်လည်းခုနပြောသူမျိုးဒီစိတ်ခွန်အားပေးဖို့ဒီ one to one coach တကယ်ကိုလည်းအဲ့ဒီစိတ်ပိုင်းဆိုင်ရာနဲ့ပတ်သက်တဲ့ပညာရှင်တွေပါ psychiatrist တွေပါတယ်ဒီလိုမျိုး coach တွေပါတယ်ဒီ list နားရင်ဖွင့်ကျင်တဲ့နားထောင်ရင်ဖွင့်ကျင်တဲ့ purely ဆိုလဲနားထောင်ပေးမဲ့လူတွေရှိရဲဒီ counseling လို့ရှိနေ social counselor လုပ်ပေးမဲ့လူရှိရဲ coaching ရှိရဲအဲ့ဒါလေးပေါ့နော်အဲ့ဒါလေးလုပ်ပေးနေတဲ့ group ရှိပါတယ် Mental Health ဆိုတာ Google ဒီ Facebook မှာ Mental Health ဆိုတာရှိရဲအဲ့ဒါtype တော့လိုက်လို့ရှင်တွေ့ပါမယ်ပေါ့เนาะဆိုတော့ဒီ date ချင်းခုနပြောသူပြီးလို့ရှင်ညီမ email ပေးမယ်တစ်ချက်မေးလို့ရှင်ညီမ group လို့ညီမ group နဲ့အမ volunteer လုပ်နေပါတယ်ဆိုတော့ now တကူကကြတော့ revitalize minds myanmar ဆိုတာပေါ့เนาะ revitalize minds myanmar ဆိုတာအဲ့ဒါလည်းဒီ facebook group ရှိရဲ့ဆိုတော့သူကဘာအတွက်လဲအဓိကအမဖွဲ့ထားလဲဆိုလို့ရှင်ဒီ fallen heroes တွေပေါ့เนาะဒီတော်လည်းရင်းမှာဆုံးအသက်ဆုံးရှုံးသွားတဲ့လူတွေရဲ့မိသားစုတွေဆိုအရန် trauma ရတယ်လေသူတို့မပြောနဲ့ဘေးကလူတွေအရန် trauma ရကြတယ်ဆိုတော့ဒီဆွေမျိုးသားချင်းတွေအကုန်လုံးပေါ့နော်ဒီအဲ့လိုလူမျိုးအဓိကအတွက်သူတို့ရဲ့စိတ်အခွန်အားသူတို့ဘယ်လိုဆက်ပြောရှေ့ဆက်ရမလဲဘယ်လိုခွန်အားနဲ့ရှေ့ဆက်ရမလဲပေါ့နော်အဲ့တော့ကိုကူညီပေးတာပေါ့နော်ကူညီပေးမဲ့လူတွေကိုအဲ့ volunteer တွေက200ကျော်ရပြီပေါ့
ရက်ဆက်ကြံကြုံမှုတွေဂျုံတွေခံစားခဲ့ရတဲ့သူတွေကိုစိတ်ပိုင်းဆိုင်ရာအကူအညီတွေရရှိအောင်ဝမ်းမုန်းကူညီဆောင်ရွက်ပေးလို့ရတဲ့အကြောင်းတင်ပြပလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါဒေါက်တာတန်းစောကဘတ်စင်တင်ဆက်နေတဲ့လူလူနဲ့ကျန်းမာရေးအစီအစဉ်ပြီးတဲ့နောက်မြန်မာရေးသုံးသပ်ချက်အလှည့်ကျပါပြီမြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီကိုတွန်းလှန်ဖယ်ရှားဖို့ရုန်းကန်နေတဲ့လှုပ်ရှားမှုမှာတိုင်းရင်းသားတွေရဲ့ပူးပေါင်းပါဝင်မှုကဘယ်လိုအခြေအနေရှိနေပါသလဲသူတို့ပူးပေါင်းပါဝင်မှုဘယ်လောက်ရေးပါပြီးဘာဖြစ်လာနိုင်ပါသလဲမြန်မာနိုင်ငံတိုင်းရင်းသားနိုင်ငံရေးရာကျွမ်းကျင်သူဦးမောင်မောင်စိုးနဲ့ဦးကျော်စံတာကဆွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ
ပထမဆုံးမြင်တာကတော့အခုမြန်မာနိုင်ငံမှာဖြစ်နေတဲ့ဆီယနာချင်းစနစ်ဆန့်ကျင်တဲ့ဥတ္တမှုတွေမှာတိုင်းရင်းသားတွေရဲ့ပါဝင်မှုနဲ့ပတ်သက်ပါတယ်တိုင်းရင်းသားဆွေးနွေးနေရာမှာတိုင်းရင်းသားလူမျိုးစုတွေရော EAO လို့ခေါ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရောပေါ့ခင်ဗျာသူတို့ရဲ့ပါဝင်မှုဟာပြည်မနဲ့တပြေးညီဖြစ်နေပြီလားသူတို့တစ်ခုနဲ့တစ်ခုကြားမှာရောတပြင်းညီသဘောထားရှိကြပါလားဒီလူတွေရဲ့ဒီမိုကရေစီတောင်းဆိုတဲ့အုံကြွမှုနဲ့ပတ်သက်တဲ့သူတို့ရဲ့သဘောထားသူတို့ရဲ့ပါဝင်မှုဘယ်လိုသုံးသပ်နိုင်ပါလဲခင်ဗျာပထမဆုံ
းကျွန်တော်တို့ဒီပြီးခဲ့တဲ့ဆယ်စုနှစ်ကာလနဲ့ဆိုင်နေဗျာပြီးခဲ့တဲ့ဆယ်စုနှစ်ကာလမှာတိုင်းရင်းသားနဲ့ကိုင်ဖွဲ့ပြီးပြန်မှလွှမ်းနေတဲ့ကိစ္စကကျွန်တော်တို့ဒီညဉ့်ညဉ့်ကိစ္စဖြစ်တာပေါ့နော်ညဉ့်ညဉ့်ဆွေးနွေးပွဲအဲ့တော့ရတားဆိုရရေဒီကောက်ပွဲတက်လာရတားဆိုရရေတက်တယ်။နော် EU ရေပေါင်းစုံတဲ့ဒီငွေဆွေးနွေးပွဲအထွန်းနေအချိန်ကာလဖြစ်တယ်။အဲ့တော့2021 ီဖေဗူလာရီလနေ့နောက်ပိုင်းမှာဖြစ်လာတဲ့အပြောင်းလဲကတော်တော်များများညှော်လင့်မှထားတဲ့အပြောင်းလဲဖြစ်တဲ့ခါကျတော့ဒီအပြောင်းလဲကိုဘယ်လိုကန်တွယ်မလဲဆိုတဲ့နေရာမှာတိုင်းလာလဲနဲ့ကန်နေပို့ရတော့အဲနဲ့တော်တော်လေးစဉ်းစားသွားတယ်ပြဿနာဖြစ်တယ်ဘာလို့လဲညီငယ်လေးလုံငန်းစင်းရနေပြီးတော့ဒီလက်နဲ့ကန်တိုက်ပွဲဘက်ကိုပြန်သွားတဲ့အနေအထားမျိုးဖြစ်တာပေါ့နောက်တစ်ခုကတိုင်းလာလဲနဲ့ကန်တွေကအဖက်ကပြောမယ်ဆိုလို့ရှိရင်တော့တော့ငါလက်နဲ့ကန်တက်တည်ရှိတယ်အဲဒီအစိုးရဆုံးတက်မလို့နေလဲတက်ခိုင်းမှုတွေရှိနေတာတစ်ဖက်တစ်ဖက်လည်းညီငယ်ကြီးလုပ်ငန်းတွေသွားနေတာတစ်ဖက်တစ်ဖက်ကလည်းသူ့ဒေသသူ့တပ်ကိုဒီဆော့တယ်တစ်ဖက်ဆိုတော့သူတို့ရဲ့လက်နက်ကိုင်တိုက်ပွဲနဲ့ပတ်သက်ပြီးတော့ပြင်ဆင်အချိန်ယူရတာတွေအချိန်ကြီးရှိတယ်ဗျရှိတဲ့အခါကျတော့ဒီ2021နောက်ပိုင်း sorry 2021နောက်ပိုင်းဖြစ်လာတဲ့ဒီလူလူဆန္ဒပြမှုတွေကနေလက်နက်ကိုင်ပုံမှန်မှုတွေကူးရတဲ့အချိန်မှာဒီအားလုံးကတိုင်ဝင်တစ်ခုတည်းဖြစ်မလာတာကိုတော့တွေ့ရပါတယ
်။
ဒါပေမဲ့တိုင်သာလက်နက်ကိုင်တွေဖွားတော့ဒီနိုင်ငံအကြက်တဲမှာသူတို့တိုင်သာဖွဲ့စည်းပြီးတိုင်သာပြည်နယ်တွေအခွင့်အလမ်းနဲ့ပတ်သက်ပြီးတော့ဒီရနိုင်သလောက်ယူနိုင်ဖို့တော့ကြိုးစားနေတယ်လို့မြင်ပါတယ
်။ဟုတ်ကဲ့ကျွန်တော်အဲ့ဒီဟာကိုဆက်ပြီးကျင်တော့ပါ။အဲ့တော့ဒီအခြေအနေမှာတိုင်သာတွေကသူတို့အတွက်အခွင့်အရေးတရားပဲအခွင့်အခါဆင်းတဲ့ကာလပဲဆိုပြီးတော့သူတို့စောင့်ကြည့်နေကြသလား။အဲ့လိုရှင်သူတို့တော့ဘလောက်ကြီးအခွင့်အရေးကောင်းပေါ်ထွန်းလာနိုင်ပါသေးဒီခင်ဗျာ
အဲသူတို့အခွင့်အရေးကောင်းကတော့သူတို့အနေနဲ့ကတော့လက်နက်ကိုင်တပ်ဖွဲ့အင်အားကြီးလာတာသူတို့ဖိတ်ချုပ်နိုင်တဲ့ဒီဒေသတွေပို့ပြီးတော့ကျေပြန့်လာတာဒီအနေထားပေါ်ကနေသူတို့ရဲ့ပြည်နယ်နဲ့ပတ်သက်တာသူတို့တိုင်းလားလူမျိုးနဲ့ပတ်သက်တဲ့အခွင့်အရေးကိုပို့ပြီးတော့အားကောင်းစေနိုင်တဲ့အဲဒီအခွင့်အရေးမျိုးကိုဖန်တီးနိုင်ဖို့တော့သူတို့ကြိုးစားနေကြတာပါ
ဆိုတော့စစ်တောင်စီဘက်ကလည်းပဲတချို့ဒေသတွေမှာသူတို့ဘာမှမတတ်နိုင်လို့များလက်ပိုက်ကြည့်နေရတာလားသူတို့မဟုတ်ဒီအချိန်တွေကိုသူတို့လက်ခံလာလိမ့်မယ်လို့အစဉ်အပြည့်လက်ခံသွားနိုင်တဲ့အခြေအနေရှိတယ်လို့ကမျှော်လင့်နိုင်ပါရဲ့လ
ားဒီမှာပြမတန်သားလက်နဲ့ကန်နေမှာတော့မတူတဲ့ပြဿနာရှိတယ်ဥမာဆိုတော့ဝါရောမိုင်းလားလို့ဒေသတွေကဒီနေ့အချိန်မှာဘာမှဘာလို့လှုပ်လဲမလှုပ်ဘူးမလှုပ်ဘူးဆိုတာကတော့သူကနာဝတနာဝဖက်ကေကိုဦးသိန်းစင်ဆိုတာခေပေါ်အခုနာသနာစကောင်စီအန်ဒီအနာယူရခေကောသူတေတာသူအုပ်ချုပ်နေရသူ့ကိုမထီပါတဲ့ခါသူကမပါဘူးဒါမှကျန်တဲ့တိုင်းသားလက်နက်ကင်တွေဖိုးရတော့သူ့နယ်မြေသူ့ငွေကသူ့အနေထားနဲ့စဉ်းစားကြတာဗျဒါတစ်ခုပေါ့ဒုတိယတစ်ခုကျတော့အဲ့ဒီပြည်နယ်တွေမှာရှိတဲ့ဒီတီလူရဲ့လှူရှားမှုဥမာဆိုကြာနောက်ချင်းပေါ့ဒီပြင်းထန်လှူရှားကြတယ်အဲ့ဒီလူလူစန္ဒပြပွဲတွေကနေလက်နက်ကင်တိုက်ပွဲတွေဒီရောက်လာတယ်နောက်ခု KNU ဆိုလို့ရှိရင်လည်းဒီ KNU ပြည်နယ်မှာလည်းအလားတူပဲဒီပြည်နယ်သုံးခုကတော့ရောလေးထူကြတာပေါ့နော်အဲ့တော့ KNU ပြည်နယ်ကတော့ KNU ရှိပြီးသားဆိုတော့တိတ်မထူကြဘူးဆိုပေမဲ့ကြားနဲ့ချင်းကတော့တော်လေးထူကြတယ်ဘာလို့ဆိုတော့လက်နက်ကင်ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းဆိုလို့ရှိရင်တော့ဆယ်နှစ်အတွင်းဆိုတော့လက်နက်ကင်တိုက်ပွဲမရှိတော့နေပါတော့နော်မရှိတော့နေပါနေဆိုလက်နက်ကင်တိုက်ပွဲဖြစ်လာတဲ့ခါကျတော့အထူးကြဖြစ်စဉ်မျိုးပြောရပါမယ်အဲ့တော့ကချင်ပြည်နယ်ကတော့တိုက်ပွဲတွေရပ်တန့်ထားတာ၃နှစ်ကျော်ကြာတဲ့အချိန်မှာအခုလူလူလှရှာမှုနဲ့တိုက်ပွဲတွေပြန်ဖြစ်လာတာပေါ့အဲ့တော့တိုင်းသာလက်နက်ကိုင်ဖွဲ့စည်းပြီးကတော့ကျွန်တော်ထင်တယ်တပ်ဖွဲ့ချင်းအနေနဲ့ကတော့သူ့အနေနဲ့သူကြိုးစားမှာပဲတစ်ဖက်ကလည်းနတ်သားကကောင်စီအနေနဲ့ကတော့တိုင်းသာလက်နက်ကိုင်တွေနဲ့အပြစ်ရရေးတိုင်းသာလက်နက်ကိုင်တွေနဲ့ပတ်သက်ပြီးတော့အခွင့်အလမ်းထူပေးဖို့ရတော့အစဉ်သင့်ရှိနေလိမ့်မယ်လို့ထင်ပါတယ်
စစ်ကောင်စီအနေနဲ့တိုင်းသားတွေလူချင်းနဲ့အခွင့်အလမ်းတချို့ကိုပေးဖို့အစဉ်သင့်ရှိနေတယ်လို့ယူဆနိုင်တယ်ပေါ့
လောလောဆယ်ကြီးကစစ်ကောင်စီအနေနဲ့တော့အလုံးဒီလက်နက်ကင်ဖွဲ့တွေတိုင်းသားလက်နက်ကင်ဖွဲ့တွေနဲ့စစ်ဆုံဆွေးနွေးဖို့တော့ကျွန်တော်သူနည်းမျိုးစုံနဲ့စူးစမ်းနေတယ်လို့ကျွန်တော်တို့ကကြားရတာပေါ့နော်အဲ့တော့ဥမာဆိုတော့ဒီခိုင်မအေးဟိုရက်ဟိုတိုက်ပွဲရက်တန်းထားတာနေစအဲတချို့ဟိုဘာပြောမလဲအော်ဖ်ဒေးဝင်အခွင့်အလမ်းမဟုတ်တော့အေးရဲ့လုပ်ပိုင်ခွင့်ကတော်များများခိုင်မရနေဆိုတဲ့သတင်းတွေအားလုံးသိနေကြလို့ပေါ့နော်အဲမျိုးဖွင့်ပေးထားတာတွေတော့ရှိပါတယ်ဒါကလည်းသူပြီးမှမှထိချုပ်နေအောင်စူးစမ်းတယ်ဆိုတဲ့စောစောချက်တွေလည်းရှိတာပေါ့ဒါပေမဲ့ဘာလို့ဖြစ်လို့တိုင်းသားလက်နက်ကင်ဖွဲ့စည်းတွေတော့အခွင့်အလမ်းပါတဲ့အချိန်ကာလလို့လို့တော့ပြောပါမယ
်ဟုတ်ကဲ့ဆိုတော့တစ်ဖက်မှကြည့်မယ်ဆိုရင် NUG နဲ့ CIPH ကလည်းပဲတိုင်းသားတွေကိုဆွဲဆောင်စည်းလုံးတဲ့လုပ်ရက်တွေလုပ်လာတာတော့တွေ့ရပါတယ်အဲ့ဒါကတိုင်းသားတွေကြော်ဘလောက်ထိလက်ခံနိုင်ပါသလဲသူတို့တွေရောဒီဟာကိုတုံ့ပြန်ပြီးတော့ NUG နဲ့ CIPH ဘက်မှပုံမပူပေါင်းပါဝင်လာကြတယ်လို့သုံးသပ်နိုင်ပါလားခင်ဗျာ
လောဆယ် NUG နဲ့ PDF ကတော့ကျွန်တော်ပြောထင်တဲ့ NUG အနေနဲ့ကတော့စဖွဲ့စားစားဖြစ်နေတဲ့အခြေအနေမှာသူတို့ဘလောက်လုံနိုင်မလဲဆိုတော့ကျွန်တော်ပြောရခက်ပါတယ်ခင်ဗျာနော်အရင်တော့ကဒေါက်တာစိန်ဝင်းဆိုတဲ့လူမျိုးပဲဖြစ်သွားမလားသို့မဟုတ်တကယ်ပဲလုံနိုင်ကြနေသလားရှိမလားဆိုတော့သူတို့ရဲ့
လုံးငယ်ဆောင်ကိုစောင့်ကြည့်ရပါလိမ့်မယ်သူတို့တန်းသားတွေနဲ့ဆက်ဆံမှုဆိုတာကသူတို့အများကြီးကြိုးစားရမယ်ထင်ပါတယ်တစ်ဖက်ကပြောမယ်ဆိုရင်တော့ဘာဖြစ်လို့လဲဆိုတော့ပြီးခဲ့တဲ့ငါးနှစ်ကာလအတွင်းမှာအန်အယ်ဒီဆိုတာအနေနဲ့တန်းသားတွေတန်းသားပါတီနဲ့ဆက်ဆံကြီးမှာတော့တော်တော်ကြီးကောင်းကြီးမဟုတ်ဘူးပြအဲ့ဒါကိုပြောမြန်နိုင်မြူးစားမယ်ဆိုသူတို့အများကြီးကြိုးစားရပါလိမ့်မယ်
ဆိုတော့အဲ့ဒီမှာနိုင်ငံမှာအခုဒီမိုကရေစီလူလာတဲ့အင်အားစုတွေကဆီကနေပြီးတော့တိုက်ပွဲပေါ်တယ်ဒီမိုကရေစီတိုက်ပွဲလို့ဆိုကြပါဦးဒီတိုက်ပွဲအားလုံးကိုလွှမ်းခြုံကြည့်မယ်ဆိုရင်ဆရာအဲ့ဒီလက်နက်ကိုင်းအင်အားစုတွေရဲ့အခန်းကဏ္ဍနဲ့ပြည်သူလူထုရဲ့အခန်းကဏ္ဍဘယ်ဘက်ကပိုပြီးအားစာတယ်လို့ပြောလို့ရမလဲခင်ဗျာအဲ့လောလောဆယ်ကတော့လက်နက်ကိုင်းယူစားတော့လွှမ်းနေရပြကျွ ပါတယ်အားလုံးကတတိယညောင်းကိုယုံကြည်ကြတယ်အဲဒီတော့ကအဲတမရဟိုလက်နက်ကင်တိုက်ရမှာဖြစ်မယ်လို့သွားပြောရင်ပြောတယ်လို့ယူပဲဖြစ်မှာဗျဒါပေမဲ့အခုကာလကျတော့သူကပြန်ကြောင်းပြန်ဖြစ်သွားတယ်အားလုံးကလက်နက်ကင်တိုက်မှာဖြစ်မယ်ဆိုရင်ယူစားဖြစ်တယ်အဲဒီမှာကျွန်တော်တို့ကအခုချိန်မှာစစ်ဆေးရေးလို့မြို့သားညာစီယူပြောရင်တော့
အာဒါဟိုပြင်းပြထန်တာရှုံချကြမယ်ကာလမျိုးဖြစ်သွားဆိုတော့လေးရူပြောင်းသွားတဲ့အချိန်ကြီးဖြစ်တဲ့ခါကျတော့လက်နက်ကင်ပြီးတော့တိုက်မယ်ဆိုရင်လေးရူကတော့ဆွမ်းနေတယ်။လွမ်းနေတဲ့ခါမှကျတော့ခုနမြို့ပေါ်ကခုနလူရုနေနေကတော့လက်နက်ကင်ဖွဲ့စည်းနေတယ်ဘူးရီမပေါ်သေးတဲ့အချိန်လက်နက်ကင်တိုက်တဲ့ကာလမှာတော့တိုင်းသားလက်နက်ကင်ဖွဲ့စည်းတယ်လက်နက်ပုံပြီးတော့မြင်သာလိမ့်မယ်ထင်ပါတယ
Sagaro, a new need, non violence, non cooperation, said the bombers will be looking at a chip. So, who come at the kind of beggar, Ugizaro, eight lanyamas, we feed all we do me up your jam, your jam.
Lolong saya boleh ya. Dong San Suji ni energi suara itu borang ni, lesi NUG suara itu borang tu. Kuala itu orang yang apa tu aja. Selalu lelaki itu orang yang Dong San Suji sanjir ni suara cili dia nyai si barai, tuh dia suruh cili nyai si dia. Kuala tu apa BDF pun ni suara NUG ada cipta. Elok lanjut orang tu cuma cipta. Elok ni muka udah jadi Muslim kita malay Dong San Suji lekat kat jauh ni, aku jauh ni cuma cipta. Elok Dong San Suji ya lolong saya mah.
จริงจากคันนี้เฉยๆได้จะไม่รู้ตัวเมียต้องให้บาดเจ็บเลยส่วนมีกองรถตัวเมียทุกอย่างเลยเนาะตัวเมียทุกอย่างเลยขาดจ้ารอเดี๋ยวสาต้องเจียมเลยเจ้าตัวนั้นเช็ดเลือดไปเจียมเลยรู้ใช่ไหมเลยรู้ใช่จะมารู้จูบอยู่ว่ารถขับไปโอเคแล้วรู้จุดเด่นเจ้าแค่ได้มีกองทุกคนไปนั่งส่งในเมียเจ้าสิกูพิจารณาปีดูเรื่องดิโมกราซีต้องสูเรดิโมกราซีไต้หวันองค์ความมุ่งยิ่งหา
จะมีเช่นด้วยมาเพื่อจะดอนหันกันละดูดีมากยิ่งสิไอ้เพื่อที่จะพิจารณาหันกันละสุราสิลาลาวุ่นนะเข้ามาเป็นองค์ละลองเลยเช่นนี้มาเราคุณอาจจะเอาเบี้ยดูเลยอ่ะปีเกิดเส้นนี้เนี่ยมาตัวเราเนี่ยดูเรียลเราเล่นไงได้มาเพิ่มเงินสุดเลยอ๋อละล้านนี่เลยที่จะเส้นนี้เบี้ยลูกเส้นที่สบายดังนั้นลูกสุดเส้นนี่เลยอีรู้ว่าล้านนี่เลยขาดที่เด็กขาดจ้ารอที่เล่นไงปุ่มกามูรีได้แค่มูรีมีเงินได้แค่มูรีที่เล็กก็ได้แค่มูรีนี่แต่งหน้าดี
ဒီနေ့တော့နေ့လောက်ဒီအကြက်တဲကိုကျွန်တော်တို့ဟိုဖျက်အလိမ်မယ်လို့ထင်ပါတယ်အဲကျွန်တော်တို့လက်နက်ကင်တိုက်တဲ့အခါမှာယူဆအနှမျိုးတော့ရှိရပြတစ်ခုကလက်နက်ကင်ပြီးတော့အပီးတိုင်းသွားကိုအယူဆအပြီးစောင့်နိုင်တာဝရတစ်ခုချင်မို့ဘူးနောက်တစ်ခုကတော့လက်နက်ကင်တိုက်အင်အားတိဆောက်ပြီးတော့အင်အားပဲနဲ့အင်အားကြီးကြီးချက်တဲ့အချိန်မှာစကားပြောပြီးကိုယ်ခွင့်ယူမယ်ဆိုတဲ့စကူစိတ်တမ်းမျိုးတွေ minute kala lo twin ga lo di lanaga in brief ka ja de u shaw mo lo khat lai ma tama
guru nya be ne ja da be ni me ne phat twi ma thau lwe ni de u jo san da ye myama a ye 30 chak ko na sin kya ra ba a ku set pi lo ko yan nan ye da bat twin a ga za ta din lwa ko na sin ma khmyar
ယူရိုနှစ်ထောင်းနှစ်ဆယ်ယောပဖလာဘောလုံးပွဲကတော့နာမည့်တောက်ချာနဲ့ကျွန်တော်စက်တရက်နေ့မှာစတင်တော့မှာဖြစ်ပါတယ်အခုဒီကြိမ်ယူရိုပြိုင်ပွဲရဲ့ထူးခြားချက်ကတော့ယူရိုပြိုင်ပွဲကျင်းပါတာနှစ်60ပြည့်အထိမ်းအမှတ်ဖြစ်တဲ့အင်ရှန်နိုင်ငံကိုတီးတန့်ရွေးချယ်ကျင်းပါတာမဟုတ်ပဲယောပတဝန်းကမြို့ကြီးစက်တမြို့မှာခွဲပြီးတော့ကျင်းပါသွားမှာဖြစ်ပါတယ်ပွဲဥရအဖြစ်နဲ့ကတော့အီ Gulo European Western Babo, Yabai Luma, Spain, Tengong, Sadio Busker Hale, Covid 19, Kusak, Kantar, Elo, Spain, Walong Pajuga, the Ningrini Machina Library. Lamajalila Saliani, Sweden, Pumwema Tangan, Shea Luma, Faras, Kusak, Kantar, Surago, Sisi, Twishi gave me dog. Janegas Almari Gara, Kusak, Kantara, Machibulo, Sovare. Spain, then Ha Osu, Imara, Sweden, Poland, Slovakia, Zama, Pibare. England thing are a bigger Austria and Chisambuema, Daya Yadalu, European and Lucho, Togare, Liverpool now done Lu, Trent Alexander and Oniama, Brighton now done Lu, Ben Waiko, Sartula Delu, England Nibia, Gareth Southgate, Chinale Bare. Belgian thing are Artire, Queen Lelu, Kevin De Bruyne, Pamwed, Pian Simbo, Athena to Pianvido, Pawanavi Pibare. Chelsea and Pigger Champions League final, Ma, Mianan at the Mielo, ain't Diana Yadoget at Twat. Then when at Lurch on I net, so we got so in Moody, so bang out, top of Gavari. Damn, D. Diago, these are Quest Moody, look at Ria now, Danilani got Sabido. I didn't add to Legion Moody, Pianoni, Pibido, D. Dole, Sigda Yami, so we got Belgian Nibia Martinez Cup, Yolai Bari.
It wasn't the type of surgery that is for the full structure.
ညခုရုပ်ရှင်ပိုင်းတစ်ခုလုံးခွဲစိတ်တာမျိုးမဟုတ်ပါဘူးဒါရေရှည်မှာထပ်ပြီးတော့ပြဿနာမဖြစ်အောင်လုပ်တာဖြစ်ပြီးပြန်ကောင်းဖို့အတွက်လည်းအချိန်ကြာယူစရာမလိုတဲ့အသေးစားခွဲစိတ်မှုပါမင်းတဲ့20လောက်ပဲကြာလိုက်ပြီးတော့အားလုံးဆင်းပြေပါတယ်ဘယ်ဂျီယံသင်းဟာအုပ်စုပြီးမှာတော့ဒန်မတ်ဖင်လန်ရုရှားတို့နဲ့အုပ်စုတွေကြာနေပြီးတော့ပွဲဦးတွေဖြစ်တဲ့ရုရှားနဲ့စနေနေ့မှာကစားမ FIFA ကမ္ဘာစင်တစ်ဖြစ်တဲ့ Belgium အသင်းဟာကစားသမားကောင်းတွေအတော်များများနဲ့ဖွဲ့စည်းထားတာဖြစ်ပြီးတော့ပြီးခဲ့တဲ့ကမ္ဘာဖလားပွဲမှာလည်းတတိယရထားတဲ့အတွက် Euro ပြိုင်ပွဲကိုဘိုဆွဲနိုင်ခြေရှိတဲ့အသင်းတွေတဲကတခုဖြစ်တယ်လို့လဲကျွမ်းကျင်သူတွေကခန့်မှန်းနေကြပါတယ်။ဆိုတော့အခုနှစ် Euro ပြိုင်ပွဲမှာဘယ်အသင်းဘိုဆွဲမှာပါလဲ။ဒီနှစ် Euro ပြိုင်ပွဲရဲ့ထူးခြားချက်အပါအဝင်ဘိုဆွဲနိုင်ခြေရှိတဲ့အသင်းတွေနဲ့ပတ်သက်ပြီးတော့ Soccer Follow Channel ရဲ့ Editor ချုပ်ကိုကျော်ကျော်မြင့်ရံကိုမေးကြည့်တဲ့အခါမှာတော့
ကျွန်တော်မြန်အောင်ကတော့လေယူနရုံးစပစံပြိုင်ပွဲတွေနဲ့မတူဘဲနဲ့မြို့ကြီး၁၇မြို့အဲဥရောပတလောကမြို့ကြီး၁၇မြို့မှာကျင်းပတဲ့အချက်ကအာတခြားပြိုင်ပွဲတွေနဲ့မတူဘဲနဲ့ဘောလုံးဝဲရေကုန်သူတွေအတွက်လည်းအဲ့ဒီအချက်ကတော်တော်လေးဟိုစဉ်းစားရမယ့်အချက်လို့ထင်ပါတယ်
ဆိုအဲ့လိုမျိုးမြို့ကြီး၁၇မြို့မှာခွဲပြီးတော့ကျင်းပတဲ့ဥစ္စာကရောဒီပြိုင်ပွဲအပေါ်မှာဘယ်လိုမျိုးတွေရှိလာနိုင်မလဲ
လူရဲကံမှုရရှိလာလို့ဆိုတော့အတင်းကြီးတွေအားလုံးလိုလိုပဲလို့ပဲပြောရတော့မှာပဲဟိုတက်ပြအပေါင်းဆုံး၄သင်းဆိုရဲစီးမြင်းကလည်းရှိရခါကြတော့အတင်းကြီးအားလုံးကြီးပါလို့လို၁၆သင်းအဆင့်ကိုတက်လန်းနိုင်ပြီးတော့ပို့ပြီးတော့၁၆သင်းအဆင့်ကနေအုပ်စုအဆင့်ဒေါ်တာနဲ့၁၆သင်းအဆင့်ကနေစပြီးကြံတဲ့အဆင့်တွေကနေပြီးတော့ဟိုကို၁၆သင်းအဆင့် quarter final semi final final အပေါ်လောကဟိုကြည့်ကောင်းမဲ့ပွဲစဉ်တွေဖြစ်လာမယ်လို့ထင်တယ်
ဆိုတော့ဒီနှစ်မှာရောဘယ်အသင်းဘိုဆွဲမယ်လို့ခံမဲ့လဲပြီးခဲ့တဲ့ဒီ2018ကမ္ဘာဖလားတုန်းကတော့ဆရာကျော်ကဒီပြင်သစ်ဘိုဆွဲမယ်ဆိုပြီးတော့ခံမှန်းတာမှန်သွားခဲ့တယ်အခုနေရောဘယ်အသင်းလို့မြင်လဲ
အခုအချိန်မှာကတော့လေတော်တော်များများဟိုရောပေါ့မှာ၄ပေးရေပန်းဆောင်မှုအဲ၄ပေးရေပန်းဆောင်မှုအများဆုံးကတော့ပြင်သစ်သင်းပဲပေါ့နော်ကမ္ဘာဖလားမှာလေသူကချန်ပီယံဖြစ်သွားတယ်သူကဒီကမ္ဘာဖလားမှာချန်ပီယံဖြစ်ခဲ့တာလေလူငယ်နဲ့ပေါင်းဆက်ပြီးတော့ချန်ပီယံဖြစ်သွားတဲ့အခါကျတော့ဟုတ်ကဲ့ဒီ Euro 2020မှာပိုပြီးကောင်းလာမဲ့အသင်းလို့အများစုကယူဆထားကြတယ်ကျွန်တော်အမြင်ကလည်းပြင်သစ်အသင်းဟာတခြားအသင်းကြီးတွေကစာရင်သူက10နှစ်သားတော့ရောက်လာပြီတခြားအသင်းတွေက9နှစ်သား9နှစ်သားအဆင့်တွေပဲရှိတဲ့ခါကျတော့တိုင်ပွဲမစခင်မှာရေဘူးရခံမှန်းရမယ်ဆိုရင်တော့ပြင်သစ်အသင်းပဲပိုဆွဲမယ်လို့ထင်တယ်ခင်ဗ
ျဟုတ်ကဲ့နောက်တစ်ခုကကျွန်တော်တို့ဒီမြန်မာပြည်သက်တွေနဲ့နီးစပ်တဲ့အင်္ဂလန်အသင်းနဲ့ပတ်သက်ပြီးတော့ရောဘယ်လိုမြင်လဲအင်္ဂလန်အသင်းဟာဒီတစ်ချိန်မှာကစားသမားကောင်းတွေတော်များများပါတယ်အဲ့တော့ညောင်းလင်းချက်ကလည်းတော်တော်လေးထားနေကြတယ်ဒီပေါ်မှာရောဘယ်လိုမြင်လဲ
အဝင်းဗလီကွင်းက final ကျင်းပမယ်ဆိုတဲ့အခါကျတော့အင်္ဂလန်ကတော်တော်လေးကိုဟိုချိုးစားမယ်ဆိုရင် semi final တော့ရောက်လာပြီဆိုရင်အင်္ဂလန်ရဲ့ညောင်းလင်းချက်ကတော်တော်တောက်ပလာမယ်ပြီးတော့အင်္ဂလန်အသင်းကတင်တဲ့ဒုတိယဒီဗန်စားဆုံးဖြစ်လာတယ်ခင်ဗျ။ဒါကတော်တော်လွတ်ရှားပါတယ်ပြိုင်ပွဲတစ်ခုမှာအင်္ဂလန်အသင်းကိုကြည့်လိုက်ပြန်တော့လေ
ตัวชื่อดาวก็เลยตัวดูเงี้ยนี่ตัวตัวใจเว้ยด้วยจงอะไรสิเงี้ยป้องสัตว์ท้องเลยแต่ว่าจะน้องเนี่ยเนาะอังกฤษเดียวเต็มไปแล้วแชมเปี้ยนนี่บอลลูเว้ยยักษ์ขึ้นมือเนี่ยเกาหลีเสียแต่ตั้งยาเลยพรีเมียร์ลีกยังเว้ยที่ด้วยยังเว้ยปลาบยังเว้ยเนี่ยตัวเว็บบ้านมือเดียวอังกฤษเดียวตัวเดียวจะใส่เอาดีแต่ตัวเราดันดีเปล่าสองเดียวกับตัวเราลีกเชียงเอาไหมเราเดียวแต่ตัวเราดาวเต็มแต่ตัวเราลีกใช่ไหม
เราคุยเรื่องเด็ดตัวนั้นเรื่องสิ่งไหนเราคุยเรื่องเด็ดตัวนั้นเรื่องสิ่งไหนไอ้เรื่องเด็ดตัวนั้นเรื่องสิ่งไหนเราคุยเรื่องเด็ดตัวนั้นเรื่องสิ่งไหนไอ้เรื่องเด็ดตัวนั้นเรื่องสิ่งไหนเราคุยเรื่องเด็ดตัวนั้นเรื่องสิ่งไหนไอ้เรื่องเด็ดตัวนั้นเรื่องสิ่งไหนเราคุยเรื่องเด็ดตัวนั้นเรื่องสิ่งไหนไอ้เรื่องเด็ดตัวนั้นเรื่องสิ่งไหนเราคุยเรื่องเด็ดตัวนั้นเรื่องสิ่งไหนไอ้เรื่องเด็ดตัวนั้นเรื่องสิ่งไห Singo, Boswebo, to a TB Tabido, England Goro, Dudia, a Jai Sonin at Uche Tavare. So, Rob, bigger a chain in it, Mature, a good chain, Euro, Uyoba, Pala, Bolum, Wemma, Bedin, Boswem, Lesurago, Yinkos on it, Sanjiama, Pizalo, England then in it, Braza de Mjolin Tadalu, a good jama, Amanda Gabe, Low Song, Pinamla, Suragale.
အလုံးမဲစိတ်ဝင်စားစရာလို့ပြောမှာဖြစ်တယ်ဆိုတာကိုတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာဗိုလ်ဟူးညရိုင်းခုလိုချိန်မှာထုတ်လွှင့်ပေးနေတဲ့ကုရနိုင်ရဲ့အားကစားသတင်းလွှာကိုနားဆင်ကြရပြီးတဲ့နောက်မှာတော့အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ် ကရပီနယ်တွင်မှာမြန်မာစစ်တပ်ကဒနက်ကိုင်းနဲ့အရသာမခွဲကြဘဲအကြမ်းဖက်ပစ်ခတ်တိုက်ခိုက်နေတာတွေကိုရှုတ်ချပြီးအကြမ်းဖက်တိုက်ခိုက်မှုတွေချက်ချင်းချက်တဖို့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ထွန်မန်ဒရူးစ်ကတောင်းဆိုပါတယ်မြန်မာစစ်တပ်ရဲ့တိုက်ခိုက်မှုတွေကြောင့်ကရပီနယ်မှာလော်လော်ဆယ်မှာကိုပဲအိုးအိမ်စွန့်ခွာထွက်ပြေးရသူတသိန်းလောက်ရှိနေပြီ Lu Amia Bia Te Song Yare Pisu Ne Chong Dui Raya Nai Nelu Adu Guz Re Tuan Man Ruz Ka Mani Ga Chinyan Jethu Bian Dari Pige Baare Nima Bi Duru Bo Seo Choye Kongsi Ga Jan Pep Chiu Kwan Nila Chachin Jia Pi Dola Sa Tu Bo Bio Su Guin Bibu Ne Diya Lalu Pansi Tha Du Aalu Mu Bian Lu Bibu Chepan Ne Australia Nai Ngan Du Ga Chinyan Jethu Bi Taitun Tong Su Lai Baare Nima Nai Ngan Du Ga Jan Pep Lu Ya Dui Gu Kai Ma Shuk Cha Jaung Le Chepan Ne Australia Nai Ngan Jai Ne Ka Wai Wun Ji Rui Dui Song Sun Nui Bi Bo Du Ne Ma Kulu Pudu Chinyan Jethu Bian Ge Jara Ba Data Lukun Chini Yayana Badabi, Japan, Nanganjai Wunjine, Kawe Wunjiri Pichare, Toshi Mitsu Motagine, Nobu Kishiruha, Australia Nangan, Adaru Wunjiri Pichare, Marai Spain, Peter Dutton, Olima, Twisson Sunigajara Pipare, Sekonziga, Jamba Pika, Puka Panzira, Saloni Raja, Sana Demu Sanji, Sanabjawari, Sovangala Rigalo, Lumia Biane, Nia and Yama, Sanabjara Mishiro Mele, Data Chuma, the Gridi Session is ever, Mandalay Moya, Mimu, Molime, Sari, Mujima Damaga. စကိုင်းတိုင်းကလေးမြို့မကွေးတိုင်းမြိုင်မြို့ရှမ်းပြည်နယ်ကွက်ခိုင်မြို့မုံပြည်နယ်ပေါင်မြို့တို့မှာလည်းပုံစံအမျိုးမျိုးနဲ့ဆန္ဒပြပွဲတွေရှိခဲ့ပါတယ်။တနင်္လာနေ့တိုင်းတဝယ်မြို့မှာနေစီမကြဆရာဝန်များအဖွဲ့ MSF ရဲ့ လုပ်ငန်းတွေကိုရပ်ဆိုင်ရတာဟာမိမိတို့လူနာအများပြားအတွက်အသက်အန္တရာယ်ရှိနိုင်ပါတယ်လို့ MSF အဖွဲ့က AFP ကိုပြောပါတယ်။တဝယ်မြို့ဟာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ဇာတိမျိုးဖြစ်ပြီးအခုလိုလုပ်ငန်းတွေရပ်ဆိုင်ခံတဲ့ဆုံးဖြတ်ချက်ကိုပြန်ပြောင်းပေးဖို့တဝယ်အာဏာပိုင်တွေကို MSF အဖွဲ့ကတော့ပန်ကြားထားပါတယ်။MSF အဖွဲ့ရဲ့လုပ်ငန်းတွေကိုဘာကြောင့်ရပ်ခိုင်းတာလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ။ ဘိုးရူးညာအတွက်သတင်းအချင်းချုပ်ကိုပြပခဲ့တာဖြစ်ပြီးဒီညာအတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲဒီညာအတန်းလွင့်အစီအစဉ်အတွက်ထုတ်လို့ရမှုကမဆုမှုမှာအတန်ပိုင်းအင်ဂျင်နီယာကရှော့စတမ်မော့စ်ဖြစ်ပါတယ်ဗီဒီယိုမှာပိုင်းရဲ့ကြာတာပရိနေမတက်ဖက်အစီအစဉ်ကိုမနေ့6နာရီကနေ9နာရီအထိလိုင်းတို့မီတာ390ကီလိုဝတ်စ်ကိုအသုံးရှိသုံးညလိုင်းတို့မီတာ40ကီလိုဝတ်စ်ချောက်တဲ့9သုံးညနဲ့လိုင် င်ဝေးပြီးအောင်မြင်မှုရကျမ်းမှချမ်းသာကြပါစေကျွန်တော်ကြော်ကြော်သိပါခင်ဗျာ
This program has come to you.